Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူတွေညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ17ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါကညဘက်သတင်းတွေကိုမအီးတန်လောင်ကျွန်နဲ့အတူချိန်ညပြီးတော့မှာပါ။Saudi Arabia နိုင်ငံအနေနဲ့အစွန်းရောက်တွေကိုထိုက်ခွန်းပြီးဂိုင်းကနာကွဲပြားတဲ့အမုန်းတရားတွေကိုပူအားကောင်းအောင်လှုပ်ဆောင်မလားအရှေ့အလယ်ပိုင်းဒေသမှာတည်ငြိမ်မှုရှိဖို့အဓိကကြားတဲ့နေရာကနေဝင်ပြီးတော့လှုပ်မလားဆိုတဲ့ဒီနည်းလမ်းနှစ်ခုတည်းကတစ်ခုကိုရွေးချယ်ရမယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်တာဂျာမနီနိုင်ငံကိုလုံးမြို့ကနှစ်တစ်ကူကြိုဆိုပွဲအတွင်းအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေဟာရွှေပြောင်းဝင်ရောက်သူတွေဖြစ်နိုင်တယ်ဆိုတဲ့အထောက်အထားတွေကိုတွေ့ရတယ်လို့ဂျာမနီအာဏာပိုင်တွေကပြောဆိုလိုက်တာဒါလို့ထိတ်တန့်ရောက်တဲ့တဲ့တွေကိုတင်ပြပေးတော့ဖို့ရှိပါတယ်မက်ကင်မီတွေ
ဟုတ်ကဲ့ပါရှင်မနေ့ပြန်မှာစတင်ကျင်းပမယ့်ပြည်သူ့ညီညာရေးညီလာခံကိုသမရဦးသိန်းစေကာကွယ်ရေးဦးစီးချုပ်နောက် NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်စတဲ့အရေးပါတဲ့ခေါင်းဆောင်တွေတက်ရောက်ဖို့ရှိနေပါတယ
်ဒီကြော်အလုံးပေးထားပါတယ်အလုံးလည်းတက်ကြပါတယ်ဒါပေမဲ့မိန်ကုန်းပြောဖို့ဒီအစီကျွန်တော်တို့အဖွင့်ပြောဖို့ကြိုးစားပါတော့နော်။လုံခြုံရေးပြောဖို့
ညီမညီငယ်ရေးစင်တာတာဝန်ရှိသူတို့ပြောသွားတာပါ။မကြခင်ပြည်စုံနာဆင်နိုင်ပါတယ်။ဒါပြလက်နက်ကန်တိုင်းရင်းသားအဖွဲ့အလုံးပါဝင်ခြင်းမရှိတဲ့ဒီညီငယ်ရေးညီလာခံအပေါ်မှာဘလို့တုံးသက်ပြောဆိုရာတွေရှိနေတယ်လဲ။နောက်တစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသတချို့မှာတော့လက်နက်ကန်ပြိပတ်ကတွေဆက်ပြီးတော့ဖြစ်နေတဲ့အခြေအနေတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအီးသနာကျော်တို့ကတင်ပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရဲ့ညီငယ်လူငန်းစဉ်ပြန်လည်စတင်နိုင်မှုဆွေးနွေးပွဲကိုဒီကနေ့ပါကစ္စတန်နိုင်ငံကကမကထပြုလုပ်ကျင်းပပေးနေပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်နစ္စတန်တရုတ်နဲ့အမေရိကန်ပြည်အောင်စုတို့ပါဝင်ပါတယ်။အမျိုးသားပြန်လည်တည်မြဲရေးလူငန်းစဉ်ရဲ့အဓိကရည်ရွယ်ချက်ဟာတာလီဘန်အဖွဲ့ကိုတွဲဆုံဆွေးနွေးပွဲစကဝိုင်းစီခေါ်ဆောင်လာနိုင်မဲ့အခြေအနေမျိုးကိုဖန်တီးဖို့ဖြစ်ပြီးသူတို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေအောင်မြင်ဖို့အကြံဖတ်မှုလှုပ်ဆောင်နေတာတွေကိုရပ်တန့်သွားအောင်တိုက်တွန်းဖြောင်းပြသွားနိုင်ဖို့ဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်ရဲ့နိုင်ငံခြားရေးအကြံပေးစာတက်ချ်အဇစ်ကဒီဆွေးနွေးပွဲအဖွင့်စကားပြောကြရမှာထည့်သွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့နှစ်အတွင်းတာလီဘန်အဖွဲ့အင်အားတိုးချဲ့လာပြီးနောက်လာမဲ့ပွင့်လင်းရာသီမှာတိုက်ပွဲတွေပိုပြင်းထန်လာမှာနဲ့အာဖဂန်နိုင်ငံတွင်မငြိမ်မသက်မှုတွေဖြစ်လာမှာကိုဒေတာရင်းနဲ့နိုင်ငံတကာကအစိုးရတွေကစိုးရိမ်နေတာပါ။ပါကစ္စတန်နိုင်ငံဟာတာလီဘန်အဖွဲ့ပေါ်ဩဇာသက်ရောက်မှုရှိတယ်လို့ယုံကြည်ရပေမဲ့အခုလပိုင်းတွေအတွင်းအာဖဂန်နစ္စတန်နိုင်ငံနဲ့ဆက်ဆံရေးမှာတော့တင်းမာမှုတွေရှိနေပါတယ်။နိုင်ငံငယ်ဆက်ဒေသတစ်လျှောက်ကတာလီဘန်နဲ့တခြားသဘုံအဖွဲ့တွေကိုထောက်ပံ့ပေးမှုတွေရှိနေတယ်ဆိုပြီးတော့လည်းနိုင်ငံခြားအပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်အာဖဂန်နစ္စတန်နိုင်ငံအနီးဒီကာတာနဲ့ပတ်ဖွာဝါအပါအဝင်ပါကစ္စတန်မြို့တွေမှာတာလီဘန်ခေါင်းဆောင်တွေနေထိုင်နေကြတယ်လို့ကြေကြေပြန့်ပြန့်ယုံကြည်မှုတွေလည်းရှိနေပါတယ်ခင်ဗျာ
စရီအာရေဗျနိုင်ငံအနေနဲ့အစွန်းရောက်တွေကိုထောက်ခံပြီးတော့ခိုင်းကနာကွဲပြားတဲ့အမုန်းတရားတွေကိုပိုအားကောင်းအောင်လှုပ်ဆောင်တာနဲ့အရှေ့လယ်ပိုင်းဒေသမှာတည်ငြိမ်မှုရှိဖို့လှုပ်ဆောင်မှုမှာအဓိကနေရာကပါဝင်တာဆိုတဲ့ဒီနှစ်ခုအကြာတစ်ခုကိုရွေးချယ်ရမယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဂျာဗက်ဇာရစ်ကပြောသွားပါတယ်။တနင်္လာနေ့တော့ New York Times သတင်းစာရဲ့အတွေ့အမြင်ကဏ္ဍအဆောင်မှာမစ္စတာဇာရစ်ကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်သဘောတူထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုဆော်ရီကဆန့်ကျင်နေတာနဲ့ယီမန်နိုင်ငံမှာအီရန်တန်တမန်အဆောက်အုံတွေကိုဆော်ရီကတိုက်ခိုက်တာတွေမနစ်ကဟတ်ဖျားပွဲတော်မှာလူပိပြီးတော့အီရန်နိုင်ငံသားတွေရာနဲ့ချီပြီးတော့တေဆုံးခဲ့ရတာအတွေ့ဆော်ရီကိုအပြစ်တင်ထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာတော့ယီမန်နဲ့ဆီးရီးယားပြည်ပခါတွေမှာတစ်ဖက်စီကဝင်ပါနေကြတဲ့ဒေတာရင်းအင်အားကြီးအီရန်နဲ့ဆော်ရီနိုင်ငံတွေအကြားတင်းမာမှုတိုးလာတာဖြစ်ပါတယ်ရှင်
ဂျာမနီနိုင်ငံကိုလုံးမြို့ကနှစ်တစ်ကူကြိုဆိုပွဲအတွင်းအမျိုးသမီးတွေပေါ်လိမ်မဲဆိုင်ရာစော်ကားမှုကျူးလွန်သူတွေဟာရွှေပြောင်းဝင်ရောက်သူတွေဖြစ်နိုင်တယ်ဆိုတဲ့အထောက်အထားတွေတွေ့ရတယ်လို့ဂျာမနီအာဏာပိုင်တွေကပြောပါတယ်။ရဲစုံစမ်းတွေ့ရှိချက်နဲ့မျက်မြင်သက်သေတွေရဲ့ထပ်ဆိုချက်အရအဲ့လိုကျူးလွန်သူတွေဟာမြောက်အာဖရိကနဲ့အာရဗ်တွေဖြစ်တယ်ဆိုတဲ့အထောက်အထားမျိုးတွေတွေ့ရတယ်လို့မြောက်ပိုင်း Rain West Playa ဒေသပြည်ထရေးဝန်ကြီး Raf Yega ကပြောပါတယ်။မော်ရိုကိုနဲ့အယ်ဂျီးရီးယားနိုင်ငံကအမျိုးသား14ဦးအပါအဝင်တန်လျာရှိသူ19ဦးကိုအခုအခါမှာဖမ်းဆီးထားတယ်လို့လည်းသူကပြောပါရယ်။အဲ့ဒီထဲက10ယောက်ဟာကိုလွန်ခွင့်တောင်းခံထားသူတွေဖြစ်ပြီး9ယောက်ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလနောက်ပိုင်းမှာဂျာမနီကိုရောက်ရှိလာခဲ့တာပါ။အမျိုးသမီး900ကျော်ဟာလိမ်မဲဆိုင်ရာစော်ကားမှုတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်အဲ့ဒီကိုလွန်မြို့မှာတင်းမာမှုတွေရှိနေပါရယ်။နှစ်တကူအကျုံညာကကိုလွန်မြို့ပင်မမီးရထားဘူရာယုံမှာအမျိုးသမီးတွေကိုအမျိုးသား1000လောက်ကဝိုင်းဝန်းပိတ်ဆို့ပြီးလိမ်မိုင်းဆိုင်ရာစော်ကားမှုတွေပြုလုပ်ခဲ့တယ်လို့တချို့ဆိုသူတို့မှာပါလာတဲ့ပစ္စည်းတွေပါလူယူခံခဲ့ရပါတယ် မနေ့အနောက်ပိုင်းကလူအုပ်စုနဲ့တိုက်ခိုက်မှုအတွင်းမှာတော့ပါကစ္စတန်နှစ်ဦးနဲ့ဆီးရီးယားတစ်ဦးဒဏ်ရာရသွားပါတယ်။ပါကစ္စတန်6ဦးကိုလူ20လောက်ပါတဲ့အဖွဲ့ကတိုက်ခိုက်ခဲ့တယ်လို့လည်းရဲတွေကပြောပါတယ်။အဲ့ဒီထဲကနှစ်ဦးကဆေးရုံမှာတင်ထားရပြီးဒီတိတ်မကြခင်မှာပဲတခြားဆီးရီးယားအမျိုးသားတစ်ဦးလည်းထပ်မံတိုက်ခိုက်ခံခဲ့ရပါတယ်ခင်ဗျာ။
ပြခဲ့တဲ့တောက်ကြံတွေကအစုရှယ်ယာကြီးတွေနည်းနည်းပြန်တက်ခဲ့ပေမဲ့လည်းတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုအခြေအနေပေါ်မှာစိုးရိမ်မှုတွေကြောင့်ဒီကနေ့တနင်္လာနေ့မှာတော့တရုတ်အစုရှယ်ယာဈေးကွက်ဈေးကျနဲ့ပိတ်ခဲ့ရပြီးတော့တခြားအာရှအစုရှယ်ယာဈေးကွက်တွေမှာဈေးထိုးကျခဲ့ပါတယ်။ရှန်ဟိုင်းစုပေါင်းအညွန့်ကိန်းကအရင်တစ်ပတ်မှာ10ရာခိုင်နှုန်းကျဆင်းပြီးတော့ဒီနေ့တနင်္လာနေ့မှာ 9.3 ရာခိုင်နှုန်းထပ်ပြီးတော့ကျဆင်းခဲ့ပါတယ်။အရင်သတင်းပတ်အတွင်းမှာအရှုံးနဲ့အကြီးကျယ်ရင်ဆိုင်ရပြီးတဲ့နောက်အစုရှယ်ယာအယောင်းဝယ်ကိုနှစ်ခါရပ်ထားခဲ့ရတာပါ။ဟောင်ကောင်အစုရှယ်ယာဈေး 2.8 ရာခိုင်နှုန်းကျဆင်းပြီးတော့ဆီဒနီမှာ 1.2 ရာခိုင်နှုန်းတောင်ကိုရီးယားမှာလည်း 1.2 ရာခိုင်နှုန်းနဲ့ဖိလစ်ပိုင်မှာ 4.4 ရာခိုင်နှုန်းအထူးထူးဈေးကျခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့အများပြည်သူရုံးပိတ်ရဖြစ်တာမလို့အစုရှယ်ယာဈေးကွက်ပိတ်ထားခဲ့ရပါတယ်။ဥရောပဈေးကွက်တွေမှာဆိုရင်လည်းဈေးငြိမ်နဲ့ဖွင့်ခဲ့ပေမဲ့မနေ့ပိုင်းမှာဈေးတွေနည်းနည်းပြန်တက်ခဲ့တာပါ။တချိန်တည်းမှာပဲရုရှားနိုင်ငံရဲ့ငွေကြေးကဒီကနေ့ရုတ်တရက်ဈေးကျပြီးတော့အယောင်းဝယ်ဆဆချင်းနိုင်ဝက်အတွင်းမှာ1ရာခိုင်နှုန်းနီးပါးဈေးကျက$ 86.1 ရူပီဈေးပေါက်ပါတယ်။အစုရှယ်ယာဈေးကွက်ကတော့ဒီဇင်ဘာအားလက်ရက်အတွက်ဆိုပြီးတော့ဒီဇင်ဘာ31ရက်နေ့ကဈေးကွက်ပိတ်ထားတာပါ။ရုရှားနိုင်ငံရဲ့စီးပွားရေးဟာယင်းနဲ့ဈေးပေါ်မှာအဓိကမှီတည်နေတာဖြစ်ပြီးတော့အရင်တစ်ပတ်ကတော့12နှစ်တာကာလအတွင်းမှာအနိုင်ဆုံးအဆင့်ကိုကျဆင်းခဲ့ပါတယ်ရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်လာနေညပတ်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။ကိုရီးယားကျွမ်းဆောင်မှာအမေရိကန်ရဲ့မဟာဗျူဟာမြောက်ကာကွယ်ရေးအစီအစဉ်နဲ့ပတ်သက်လို့တောင်ကိုရီးယားနဲ့အမေရိကန်ရာရှိတွေဆွေးနွေးနေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကင်မင်ဆော့ကပြောပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ခရီးရှည်ပြန်သန်းနိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်တောင်ကိုရီးယားနိုင်ငံပေါ်ဖြတ်ကျော်ပြန်သန်းပြပြီးနောက်တရက်မှာအခုလိုဆွေးနွေးနေကြတာပါ။ရိုက်တာသတင်းဌာနကိုပြောဆိုခဲ့တာမှာပါရီဆွေးနွေးခဲ့ကြတယ်ဆိုတာကိုတော့အဲ့ဒီပြောခွင့်ရကအသေးစိတ်ပြောမတော့ပါဘူးမဟာဗျူဟာမြောက်တက်ဖြတ်ချက်ချထားရေးမှာဂျပန်နိုင်ငံအခြေစိုက်ထားတဲ့နျူကလ িয়ার ဆွဲအုံလေးရင်တင်မော USS Ronald Reagan B-52 ပုံကျဲလေးရင်နဲ့နျူကလ িয়ার ဆွဲအုံရင်ကိုတင်မော်တွေပါဝင်ပါတယ
်မြောက်ကိုရီးယားကစရုပ်ထအချိန်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်သွားတာကိုဘလို့တုံ့ပြန်မလဲဆိုတာတရုတ်ကရေးရေးရမပြောပေမဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ကသူတို့လှုပ်ဆောင်နေတဲ့ကန့်သတ်အနေထားကနေပြီးတော့ဒီကင်ဂျွန်အေးအစိုးရဖွဲ့ရေးယူဖို့ရှေ့ဆက်တို့မလားဖို့ဟန်တောင်းမှုတွေလုပ်နေပ
ါခွန်ဆက်3ညမြောက်ရွှေကဘာလုံးရုပ်ရှင်တွေးကြွစုကိုအမေရိကန်ပြည်အောင်စု Los Angeles မှာမင်းညကကျင်းပခဲ့ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတစ်လက်တင်ပြပေးပါမယ်။အရင်ဆုံးကတော့ဒီမနက်ဖြန်အင်္ဂါနေ့မှာစတင်ချစ်ပါမယ်။ပြည်တော်စုငင်းချင်ရေးညီလာခံမှာဘသူတွေတက်ရောက်ဖို့ရှိနေတယ်လဲဆိုတာနဲ့ဒီငင်းချင်ရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတချို့ကိုတင်ပြချင်ပါတယ်။ပြည်တော်စုငင်းချင်ရေးညီလာခံဖွင့်ပွဲမှာတော့တခြားနိုင်ငံရေးခေါင်းဆောင်တွေနောက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေနဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ဖို့ရှိပါတယ်။တန်တာလက်နက်ကိုင်အဖွဲ့တချို့ ਨੇ မြန်မာအစိုးရကြားမှာဆယ်စုနှစ်တွေအတွင်းပထမဆုံးအချိန်နိုင်ငံရေးဆွေးနွေးပွဲအဖွင့်ဖြစ်တဲ့ပြည်ထောင်စုငင်းချင်းညီလာခံကိုမနေ့ပြန်အင်္ဂါနေ့မှာစတင်ဖို့အတွက်လဲသမရဦးသိန်းစိန်အတော်လေးစိတ်အားထက်သန်နေတယ်လို့လဲဆိုပါရယ်မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင
်နေပြည်တော်မှာဇန်နဝါရီလ12ရက်နေ့အင်္ဂါနေ့မှာကျင်းပမယ်ပြည်ထောင်စုငင်းချင်းညီလာခံဖွင့်ပွဲမှာတော့သမရဦးသိန်းစိန်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းတို့နဲ့အတူတမ်းမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်မှာဖြစ်တယ်လို့ မြန်မာငြိမ်းချမ်းရေးစင်တာတာဝန်ရှိသူတို့ဖြစ်တဲ့ဦးညိုအောင်မြင့်ကအတည်ပြုပြောပါတယ်
ဒီဟာပါကျွန်တော်တို့ agenda တွေကို agenda တွေဟိနော်ဟောတကယ်မင်းနဲ့တက်ပါမယ်တက်ပါမယ်တဲ့ okay ဒါဆိုတော့ကျွန်တော်တို့ကတော့ဘယ်သူမှမပြောမယ်မပြောဘူးဆိုရင်ဟာကျွန်တော်ဟာဒီကြတော့သူတို့ agenda ပြီးမှကျွန်တော်ပြင်ရမှာဒီကတော့အလုံးပြေးထားပါတယ်အလုံးလည်းတက်ကြမှာပါဒါပေမဲ့မင်းငုံပြောဖို့ဒီဟိုကျွန်တော်တို့အဖွင့်ပြောဖို့ကအလွယ်ပါနော်နှုတ်ခွန်းချက်လေးပြောဖို့အထက်ကတော့ဒီ9ရောက်လို့ကျွန်တော်တို့ဘာပဲမှာလို့အကျန်အဖြစ်နဲ့သတ်မှတ်ထားရှိပါတယ
်မြန်မာနိုင်ငံရေးထိတ်တန့်ခေါင်းဆောင်တွေအပြင်တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်အဖြစ်ကရင်အမျိုးသားအစိုးရ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကိုလည်းဖိတ်ကြားထားတယ်လို့တနင်္ဂနွေလို့အပြည့်အရေးစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်ကျွန်တော်ငင်းငင်းဆွေးနွေးပူးပေါင်းတဲ့ UBDGC အနေနဲ့ကျွန်တော်တို့ကောင်းဆောင်ငါးရောက်ကျွန်တော်တို့ဖိတ်ကြားပါတယ်အဲ့ဒီမှာကျွန်တော်သမရဦးသိန်းစင်ကတော့တောက်ပြီးတော့အဖွဲ့မှစကားပြောကြမယ်အပြင်ကျွန်တော်ဖိတ်ကြားရတာကတော့ကျွန်တော်ပြည်တော်စွတ်တော်နာကကြီးသူရဦးမန်နောက်ရုပ်မှုမင်းအောင်လိုင်းနောက်ကျွန်တော်ဒေါက်ဆန်းစုကြည်ပါနောက်ကျွန်တော်တို့အန္တရာယ်နဲ့ကတော့လည်းအစုဖွဲ့ဘက်ကတော့ဘိုးကျုပ်ကြီးစောမှုသူစေဖို့အကင်းကြီးဥက္ကဋ္ဌဘိုးကျုပ်ကြီးမှုသူစေဖို့ကျွန်တော်ဖိတ်ထားပါတယ်အခုကတော့ဒေါန်ဆန်းစုကြည်လည်းတက်ရောက်မှလို့တော့ကျွန်တော်ဟိုသိထားပါကြားထားပါတယ်ခင်ဗျဟုတ်ကဲ့
တမရဦးသိန်းစင်အစိုးရအနေနဲ့တနင်္ဂနွေလိုအပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကန်အားလုံးပါဝင်လာအောင်မဆောင်ရွက်နိုင်ခဲ့ပါဘူးဒါပေမဲ့အခုသဘောတူညီမှုရထားတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့၈ဖွဲ့နဲ့စတင်မဲ့နိုင်ငံရေးဆွေးနွေးပွဲကငြိမ်းချမ်းရေးအတွက်အခြေခံခေါင်းတစ်ခုဖြစ်စေဖို့မျှော်လင့်နေတာလည်းဖြစ်ပါတယ်။ဇန်နဝါရီလ12ရက်နေ့အင်ကာနီမှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့အတွက်သမရဦးသိန်းစိန်အတော်လေးစိတ်အားထက်သန်နေတယ်လို့လည်းသမရရုံညွှန်ကြားရေးမှူးဦးစောထေကပြောပါတယ
်။ဩစိတ်အားထက်သန်တာတော့သူဒီဇိုင်းမှမှလှုပ်လာတာပေါ့နော်သူ့တက်တန်းမှာသူ့တက်တန်းမှာလှုပ်လာတယ်ကျွန်တော်တို့ဟိုငြိမ်းချမ်းရေးဆွေးနွေးပွဲဆိုတာဟိုအခုကျွန်တော်တို့အကုန်လုံးမြင်တွေ့ခဲ့ပြီးဖြစ်တဲ့အတိုင်းပေါ့နော်ကျွန်တော်နေလိုက်ကြာလိုက်ပေါ့နော်အနေနဲ့တက်ကြလေးရှိတယ်အခုသဘောတူတယ်နောက်တစ်ခါကြာရင်တော့သူကသဘောထားတွေအပြောင်းသွားပြန်တယ်ပေါ့နော်နောက်ဟိုညှိနှိုင်းတဲ့အခါမှာကျွန်တော်တို့ကမြင့်ပေါင်း60လောက်ပေါ့နော်ကျွန်တော်တို့လုပ်ခဲ့အခုလုပ်နေတဲ့ all inclusive ဆိုတာကဘယ်တော့မှမရှိခဲ့ဘူးပေါ့နော်နောက်အထူးသဖြင့်နိုင်ငံရေးဆွေးနွေးပွဲသွားမယ်ဆိုတာဘယ်တော့မှမရှိခဲ့ဘူးပေါ့နော်အဲ့ဒါကိုကျွန်တော်တို့ကသွားတဲ့အတွက်ဒါတော့သူကတကယ်ကိုလိုလိုလားလားပေါ့နော်ဆစ်စီကျင်းတဲ့အတွက်လည်းဒီလိုမျိုးဟိုဘယ်သူမှမလုပ်ခဲ့ဘူးတဲ့ညီလန်းတွေလုပ်နေတာဖြစ်တယ
်။နေပြည်တော်မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြင်ဆင်မှုတွေကိုလည်းဆွေးနွေးပွဲမစခင်တရက်အလိုတနင်္လာနေ့မှာသမရဦးသိန်းစိန်ကိုယ်တိုင်သွားကြည့်ခဲ့တယ်လို့သမရယုံညွှန်ကြားရေးမှူးကပြောပါတယ်။အပြည့်ရတိုင်းရင်းသားလက်နက်ကန်အဖွဲ့၈ဖွဲ့နဲ့မြမအစိုးရကြားစတင်မဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့အစိုးရအပြည့်ရတိုင်းရင်းသားလက်နက်ကန်အဖွဲ့၈ဖွဲ့တက်မတော်လွှတ်တော်နဲ့နိုင်ငံရေးပါတီတွေနောက်တိုင်းရင်းသားခေါင်းဆောင်တွေနဲ့ပါဝင်တဲ့ပါဝင်ထိုက်တဲ့ပုံကိုယ်တွေစုစုပေါင်း69,000နီးပါးတို့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။ဒါကတော့ဒီမနက်ဖြန်အင်္ဂါနေ့မှာစတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုသမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်နောက်ဒီဒေါအောင်ဆန်းစုကြည်တို့အပါအဝင်ပဲထိတ်တန်းခေါင်းဆောင်တွေတက်ရောက်ဖို့ရှိနေတယ်ဆိုတဲ့အကြောင်းနဲ့ဒီငြိမ်းချမ်းရေးညီလာခံပြင်ဆင်မှုတွေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးသွားခဲ့တာပါရှင်။တစ်ဆက်တည်းမှာပဲဒီလိုငင်းကြရေးဆွေးနွေးပွဲတွေလုပ်ဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါတဲ့ဒီငင်းကြရေးညီလာခံအပေါ်မှာဘလို့သုံးသက်ဝေဖန်ပြောဆိုမှုတွေရှိနေတယ်လဲဆိုတာကိုလည်းကြည့်ကြရအောင်ပါရှင်။ထိတ်တန်းနိုင်ငံရေးခေါင်းဆောင်တွေတက်ရောက်ဖို့ရှိနေတဲ့ငင်းကြရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုံစုံညီညီမတက်ရောက်နိုင်တာဟာဆွေးနွေးပွဲအောင်မြင်ရေးအတွက်အခက်အခဲရှိတယ်လို့သုံးသပ်မှုတွေရှိပါတယ်။ကုလသမဂ္ဂအပါအဝင်ပြည်ပကအကဲခတ်တချို့ပါစောင့်ကြည့်နေတဲ့ဒီညီလာခံမှာကိုစလေပေါင်းရာနဲ့ချီတက်ရောက်မှဖြစ်ပေမဲ့လို့ကိုစလေရွေးချယ်ရာမှာမိကွန်းထုတ်စရာတွေရှိနေတယ်လို့လည်းဝေဖန်နေကြတာပါမနေ့ပြန်အင်္ဂါနေ့မှာကျင်းပမယ့်ညီလာခံအလားအလာတွေအကြောင်း VOA မြန်မာပိုင်းသတင်းကြောင့်ကိုနိုင်ကိုအင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပမှာဖြစ်ပြီးနိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်အောင်ဆန်းစုကြည်တို့တက်ရောက်သွားမှာဖြစ်ပါတယ်မနက်ဖြန်မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာအလုံးစုံမပါဝင်တဲ့အတွက်တိုင်းရင်းသားတွေမျှော်မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖော်ဆောင်ရေးဟာအခက်အခဲရှိနိုင်တယ်လို့ UNA ခေါ်ညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ခေါင်းဆောင်သူဖြစ်သူဦးအေးတအောင်ကပြောပါတယ
်ဒီကနေ့တော့ဒီကနေ့တော့ဒီနေ့ဒီမှာပြောချင်တာကဒီကနေ့တော့ပေါ်ဆောင်မှုပြဿနာများတော့ဒီပေါ်ဆောင်မှုကလည်းဖြစ်ပါလိမ့်မယ်ဒီလိုရှင်းလိုက်ရချင်
လက်ရှိအစိုးရအနေနဲ့တပြည်လုံးအတိုင်းသားငင်းချမ်းရေးတည်ဆောက်နိုင်ဖို့ကြိုးပမ်းနေတဲ့ညီလာခံတစ်ခုလို့ဆိုပေမဲ့လည်းတိုင်းဒေသတွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေစေအနေထားကြောင့်ငင်းချမ်းရေးအတွက်ရလကောင်းတွေပေါ်ထွက်နိုင်မယ်လို့မယူဆကြအောင်တိုင်းဒေသလက်နက်ကန်ဖွဲ့တွေနဲ့စုဖွဲ့ထားတဲ့ UNSC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့သွေးဖက်သွင်းမှုတဲ့ဦးထွန်းစော်ကပြောပါတယ်
ဒီတိုက်ပွဲရှိနေတဲ့ဖွဲ့တိုင်းကလည်းဆိုပါနော် UNSC မှာတောင်းပြီးတော့မှဒီလိုပဲဖြစ်ဖြစ်ကြရတာပါဒီလိုတော့အားလုံးပေါင်းမှုရှိဖို့ပဲအားလုံးပေါင်းမှုရှိတော့ဒီတိုင်းပဲဖြစ်ပါပါတော့ဖြူစက်ကတော့
အခုပြုလုပ်မဲ့ပြည်တော်စုငင်းချမ်းရေးညီလာခံဟာတိုင်းဒေသလက်နက်ကန်ဖွဲ့တွေအားလုံးစုံမပါဝင်သေးပေမဲ့လက်ရှိအခြေအနေကနေအားလုံးစုံပါဝင်နေအောင်ကြိုးပမ်းသွားရမယ်လို့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ် BNL ခေါင်းဆောင်သူဖြစ်သူဒုဗမူကြီးခွန်အောင်ဘန်းကဆိုပါတယ
်ကျွန်တော်တို့မြန်မာကတော့ဒီလိုအားလုံးပြင်းချင်းမရှိတဲ့ပုံမှာတော့ပြောရရင်တော့အားမရဘူးပေါ့ဗျာဒါတော့အားလုံးချောချောမွမ်းမွန်းဖြစ်လာဖို့ကတော့ဖြစ်သေးတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာကတော့ဒါလည်းဖြစ်ဖတ်ဒါတော့ဖတ်ထားလိုက်ပြီးတော့မှတတိယနဲ့အားလုံးပါဝင်အောင်ဝိုင်းဝန်းကြိုးစားမယ်ဆိုတဲ့အမြင်သဘောထားနဲ့ပါပဲကျွန်တော်တို့ကတော့
မနေ့ပြန်မှာကျင်းပမဲ့ငင်းချမ်းရေးညီလာခံနဲ့ပတ်သက်ပြီးတော့ဒီကနေ့ဂျပန်နိုင်ငံငင်းချမ်းရေးအထူးတန်တမာမစ္စတာဆာဆာကာဝါနဲ့တရုတ်နိုင်ငံအထူးကိုယ်စားလှယ်သူကနေပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုအခြေအနေကိုတော့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်တဲ့ဥညိုအိုးမြင့်က FOA ကိုခုလိုပြောပါတယ်
အခုတရုတ်အစိုးရတော့ဂျပန်အစိုးရတော့ဒီမြန်မာနိုင်ငံမှာနိုင်ငံတော်တမန်ဝင်ဆောင်ရွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်သူနှစ်တောင်အရရှိတယ်ဆိုတာတော့သူနှစ်ဖက်စလုံးမှာကျွန်တော်တွေ့မိတာကိုတွေ့ရပါတယ်ဂျပန်နိုင်ငံဒီငင်းငင်းတူတန်တမန်ဆဆဆဆကဝါကတော့အခုကြန့်ရှိနေသေးတဲ့အခွဲတွေကိုဘယ်လိုဆက်ပြီးတော့ဆောင်ရွက်ပေးမလဲပေါ့နော်သူရဲ့အချက်ကလည်းသူကတောင်းတဲ့စိတ်ဆန္ဒရှိတာကိုကျွန်တော်တွေ့ရတယ်နောက်တခါဒီတရုတ်အထူးကိုယ်စားလှယ်ကလည်းဒီကျွန်တော်တို့ဒီနောက်ပိုင်းဒေတာတွေမှာအဓိကတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုလည်းအထူးရှေ့ရှုတယ်။အဲဒီဟာအတွက်လည်းဒီအစိုးရအနေနဲ့သူ့အနေနဲ့ကြိုးစားသွားမယ်။နောက်တခါအပြောင်းလဲဒီနေ့အစိုးရအပြောင်းလဲဖြစ်တဲ့အချိန်မှာဒီပြောင်းစုဝင်ကြီးဦးအောင်မင်းရဲ့ခန့်ကဏ္ဍပေါ့နော်။အခန့်ကဏ္ဍကိုလည်းသူတို့အရင်စိတ်ဝင်စားပါတယ
်။ဒီငြိမ်းချမ်းရေးညီလာခံကိုတက်ရောက်ဖို့အတွက်တိုင်းဒေသနဲ့ကန်ဖွဲ့စုံကိုဖိတ်ကြားခဲ့ပြီးမှလက်ရှိစစ်ရေးတင်းမာနေဆဲဖြစ်တဲ့ရခိုင်တပ်မတော်နဲ့ကိုကတပ်ဖွဲ့ကိုတော့ဖိတ်ကြားခဲ့ခြင်းမရှိခဲ့ပါဘူး။ဒါအပြင် NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့ KIU ကချင်လွတ်လပ်ရေးဖွဲ့အစိုးရကနေ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးဖို့လက်မခံတဲ့ကိုကတပ်ဖွဲ့ရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့တို့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။UNSC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေအနေနဲ့ကတော့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအလုံးပါဝင်ခြင်းမရှိသလို NCA ပြည်ရဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အဖွဲ့တွေပေါ်ခွဲခြားဆက်ဆံနေမှုနဲ့အစိုးရကလည်းအတည်ပြုထားတဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းဟာ UNSC လွတ်လာတဲ့ပုံစံမဟုတ်တဲ့အတွက်ငင်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်ပါဘူး။အလားတူဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလာတပ်ဖွဲ့ NTAA အနေနဲ့လည်းပြည်ထောင်စုငင်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့အဖွဲ့ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒါကတော့မနေ့ပြန်အင်္ဂါနေ့မှာစတင်ခြင်းပါမယ်ပြည်ထောင်စုငင်းကြေးရေးညီလာခံအလားလာတွေအကြောင်းထိုင်းနိုင်ငံအခြေစိုက်သတင်းတောက်ကိုနိုင်ကွင်းအင်ကတင်ပြပို့ခဲ့တာပါရှင်ငင်းကြေးရေးဆွေးနွေးပွဲတွေလှုပ်ဖို့စီစဉ်နေတဲ့ဒီလိုတစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသတချို့မှာမငင်းကြမ်းသေးတဲ့အကြောင်းကိုလည်းဆက်ပြီးတော့တင်ပြပေးခြင်းပါတယ်လက်နက်ကိုင်ပြိပက္ခတွေခြုံငင်းရေးနိုင်ငံရေးအရာအဖြေရှာဖို့ဆိုတဲ့ငင်းကြေးရေးညီလာခံကျင်းပခံပြီးအချိန်အထိကိုပဲရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေပြင်းထန်နေစေပါရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ဘက်ကစစ်အင်အားအလုံးရင်းနဲ့တိုးချက်လာနေတယ်လို့ရှမ်းပြည်နယ်ထဲမှာလည်းတအောင်းတက်ကိုမြန်မာတပ်ကရဟတ်ရင်နဲ့ပစ်ခတ်တဲ့အထိစစ်ရေးတင်းမာနေတာပါစစ်မှန်တဲ့ငင်းကြေးရေးရနိုင်ဖို့နိုင်ငံရေးအရာဆွေးနွေးဖို့အစဉ်သင့်ပါပဲလို့ဆိုထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်တွေအကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့မတ်စုမွန်ကစူးစီးမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့2015နှစ်ကုန်ခန့်ဒီဒီဇင်ဘာလကုန်ကနေစလို့မြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA တို့အကြားရခိုင်မြေနယ်ထဲမှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာနေခဲ့တာပါ။အခုလက်ရှိရခိုင်ဒေသထဲမှာနှစ်ဖက်စစ်ရေးတင်းမာနေစေဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကနေစစ်အင်အားအလုံးရင်းနဲ့တပ်အင်အားတိုးချဲ့ပြီးစစ်ပြင်းနေတယ်လို့ရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။နောက်ဆုံးတိုက်ပွဲအခြေအနေကပြစ်တာခတ်တာတော့မရှိဘူး။ဒါပေမဲ့စစ်စင်ရေးတွေကအများကြီးလှုပ်ထားတယ်အများကြီးဝင်လာနေတယ်ပေါ့ဒီနေ့မနေ့ကလည်းကားတွေရောက်နေတယ်ဒီမအဖက်ကနေကားတွေရောက်နေတယ်လို့သိရပါတယ်ဟိုတနေ့ကလည်းကား10စီး15စီးအဲ့လိုမျိုးပေါ့တော်တော်လေးတော့လာနေကြတယ်ပိုက်ွယ်ဖြစ်တဲ့ကွင်းသားတဝိုက်ပေါ့တော်တော်များများတော့ရောက်လာနေကြပါတယ်တဖွဲ့ဖွဲ့နဲ့ဆိုတော့ စီရေလှုပ်ရှားမှုတွေတော့အများများတယ်။အန်ဗျူဟာထွက်တဗျူဟာနားဆိုရင်နားနေတဲ့ဗျူဟာတွေကိုဆွဲသွင်းလာတာလို့ယူဆတယ်။ဝင်လာတာတော့ဟုတ်တယ်။မင်းပြားမျိုးနဲ့မြောက်မျိုးနဲ့ကြောက်တော်မျိုးနဲ့ပြင်ဒီပလက်ဝါမျိုးနဲ့ပေါ့။အဲ့ဒီတခြားမှာထပ်ပြီးဖြစ်တာရှိတယ်။ကျန်တဲ့နေရာမှာလည်းအင်အားတိုးတယ်လို့တော့ကြားနေရပါတယ်။
တိုက်ပွဲတွေဖြစ်နေတဲ့အချိန်ရခိုင်ပြည်သူတွေကထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသတွင်းမှာမတည်ငြိမ်မှုတွေရှိလာနေတဲ့အတွက်တိုက်ပွဲတွေအများဆုံးရပ်ပေးဖို့ရခိုင်ပြည်သူတွေဘက်ကလည်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရခိုင်တပ်မတော် AA ဘက်ကလည်းအပီးတိုင်အမြင့်ဖြုံမယ်ဆိုပြီးမြန်မာတပ်ဖက်ကစစ်ရေးအရာအင်အားသုံးဖြိုခွင်းနေတာကိုရပ်တန့်ပေးဖို့နဲ့အားလုံးပါဝင်တဲ့နိုင်ငံရေးတွစ်ဆုံဆွေးနွေးမှုမျိုးအတွက်အချိန်တိုင်းအသင့်ရှိနေကြောင်းကိုလည်း AA စီဦးစီးချုပ်ဘက်ကပြောပါတယ
်။သူတို့ကအမြင့်ဖြတ်ချေမုံမယ်ဆိုတဲ့ဟာမျိုးအဲ့ဒီသဘောထားပဲရှိတာတွေ့တယ်ပြန်ကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့ရဲ့ political will ပေါ့နိုင်ငံရေးဘယ်လိုပြောမလဲမြန်မာစကားနဲ့ဆိုရင်ဆန္ဒလားအဲအဲ့ဒါကိုကျွန်တော်တို့ထုတ်ပြတဲ့သဘောပေါ့ကျွန်တော်တို့တကယ်အပြုသဘောနဲ့အမြင့်တဲ့အစဉ်သင်ရှိနေတယ်အကုန်လုံးကိုပါဝင်ပြီးမှပေါ့လေပါဝင်သင်ပါဝင်ထိုက်တဲ့လူတွေပါပြီးမှအလုပ်တစ်ခုကိုမှန်မှန်ကန်ကန်နဲ့ဆွေးနွေးညှိနှိုင်းအပြေရှာမယ်ဆိုရင်ကျွန်တော်တို့ကအမြင့်တဲ့အစဉ်သင်ရှိနေပါတယ်သို့တော့ဟိုဘက်ကတော့ဒါမျိုးကိုဖွင့်ဟပြောဆိုတာလည်းကြားတော့မကြားမိသေးပါဘူးအခုတည်းကတော့
အခုလိုမျိုးရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်တပ်နဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေဖြစ်နေချိန်မှာပဲရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါဇန်နဝါရီလ10ရက်နေ့ရှမ်းပြည်နယ်ကုတ်ခိုင်နမ်စံဘတ်မှာ TLLA တအောင်းတပ်မဟာ2တပ်မဟာ5တို့နဲ့မြန်မာတပ်မကိုကိုတို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့တအောင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တို့လည်းတိုက်ပွဲဖြစ်ခဲ့တယ်လို့တအောင်းဘက်ကပြောပါတယ်ကိုခိုင်မျိုးနဲ့ကောင်းနေကြီးရွာဘက်မှာတော့မြမတပ်ဖက်ကနေရဟတ်ရင်နဲ့လာရောက်ပစ်ခတ်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်လို့တအောင်းတက်ပြောခွင့်ရမိုင်းအိုက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်ရဟတ်ရင်ဆိုတာကပိုင်းသားတို့အရင်းစစ်ချက်မှမတူတူတဲ့အခြေအနေရှိတယ်ကမအခုဒီတော့ဒီပိုင်းသားချင်းချင်းဟိုပစ်ခတ်မှုကြီးတော့မှဒီရဟတ်ရင်တွေပါလေပြည်လို့ရအရင်ကလည်းပြည်လို့ဖြစ်တယ်ဒီအခေါင်းနဲ့ဆိုတော့ဒီလိုဖွက်ကိုအာငါးကြိမ်ရောက်ရှိတော့ဘူးနော်အဲအချိန်အချိန်ရတဲ့ကတော့တဲ့ဘုတ်ကျင်ကငါးပြင်းရပြီးအချိန်ကြီးနဲ့လာရဲ့အဖြစ်ကိုလည်းကြည့်နေတယ်မှာအလုံးရှိကျင်တော့လာကြည့်တက်ခဲ့တာရှိတယ်
။အခုလိုအစိုးရတက်မတော်လွှတ်တော်နိုင်ငံရေးပါတီတွေနဲ့အပြည့်ရအဖွဲ့တွေဆွေးနွေးကြမယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာစစ်မှန်တဲ့ငြိမ်းချမ်းရေးအမှန်တကယ်ဖော်ဆောင်နိုင်မယ့်အရေးကိုဆွေးနွေးနိုင်မှာမလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းရခိုင်စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်ကဝေဖန်လိုက်ပါတယ်။မနေ့ပြန်ဇန်နဝါရီလ12ရက်နေ့မှာတော့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ၈ဖွဲ့နဲ့အတူနိုင်ငံရေးပါတီတွေတက်မတော်လွှတ်တော်ဘက်ကကိုယ်စားလှယ်တွေပါဝင်တက်ရောက်မယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတော်မှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားဖော်ဆောင်မှာဖြစ်တယ်လို့ပြောဆိုထားတဲ့အနိုင်ရပါတီ NLD ရဲ့ဥက္ကဋ္ဌဒေါက်ဆာစုကြည်ကလည်းမေးခွန်းပြောမှာပါ။အမျိုးသားပြန်လည်တင်မြှင့်ရေးလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးပြဿနာတွေအတွက်နိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့ကြိုးစားနေချိန်မှာပဲတိုင်းရင်းဒေသတွေမှာစစ်ရေးတင်းမာမှုတွေဖြစ်နေတာပါရှင်။
ဒါကတော့ဒီငင်းငင်းဆွေးနွေးပွဲတွေလုပ်ဖို့စီစဉ်နေတဲ့အချိန်ထဲမှာတိုင်းရင်းသားဒေသတချို့မှာလည်းလက်နက်ကင်ပြိပက္ခတွေကမငြိမ်သေးဘူးဆိုတာနဲ့ပတ်သက်လို့မဆုမွန်ကစူးစီးတင်ပြပေးသွားတာပါမကြာခင်မှာတော့ဒီရန်ကုန်မြို့မှာပြီးခဲ့တဲ့ဒီចောင်းသားလှုပ်ရှားမှုပညာရေးဥပဒေပြင်ပြောင်းလဲဖို့အတွက်ចောင်းသားတွေလှုပ်ရှားဆန္ဒပြတာ10လပြည့်သွားတဲ့အထိတ်မဲ့အနေနဲ့ရန်ကုန်မြို့မှာဒီရန်ပုံငွေပကြီပြပွဲတစ်ခုကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့လဲတင်ပြပေးသွားဖို့ရှိပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်တို့ရှိကနေပြီးတော့ထုတ်လွှင့်လိုက်တဲ့ဒီအပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ Internet စာမျက်နှာမှာလဲကြည့်ရှုလို့ရပါတယ်ကျွန်တော်ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်အဲ့ဒီ website မှာဒီသတင်းတွေကိုအတန်နဲ့နားဆင်နိုင်တယ်လို့ထိတ်တန့်ရောက်သတင်းတွေကိုတော့စာနဲ့ပါဖတ်ရှုလို့ရအောင်စီစဉ်ပေးထားပါတယ် VOA ကနေထုတ်လွှင့်တဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းဒီ internet စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်အခုကတော့
ဒီကနေ့မှဒီပတ်ဖို့စီစဉ်နေတဲ့ငင်းချဲညီလာခံကိုအဓိကတိုင်းရင်းသားမဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ UNFC ကိုယ်စားလှယ်တွေမတက်ဖို့အဆုံးဖြတ်ထားပါတယ်။အစိုးရနဲ့တိုင်းပြည်လုံးအပြစ်ခတ်ရစေရေးလက်မှတ်ထိုးထုံးကလည်းအဖွဲ့အားလုံးမပါ။ပြည်တော်စုအစ်စ်ညီလာခံမှလည်းစုံစုံညီညီမဖြစ်နိုင်ရတာဟာတစ်ဖက်ဖက်ကသဘောထားတင်းမာလွန်းလို့လား။ငင်းချဲရေးကိုတကယ်ပဲမလိုချင်တဲ့သူတွေရှိနေလို့လား။ NLD ဦးဆောင်မဲ့အစိုးရတဲ့အတွက်ပြည်တွင်းငင်းချဲရေးမှာဘယ်လိုစိန်ခေါ်မှုမျိုးတွေရှိနေတယ်လဲဆိုတာအခုလာမယ့်အင်္ဂါညတိုင်းရက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့တော်တော်ရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-9994 ကိုခေါ်ဆိုပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ဒါရိုက်လိုက်အစီအစဉ်ကကျေးဇူးပါခင်ဗျာ
သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ဒီပညာရေးဥပဒေပြုပြင်ပြောင်းလဲဖို့လှုပ်ရှားကြတဲ့ကျောင်းသားတွေဖြိုခွင်းခံရတဲ့ဆယ်လပြည့်အထိမ်းအမဲရန်ပုံငွေပကြီးပြပွဲအကြောင်းကိုတင်ပြပေးချင်ပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်လှုပ်ရှားရင်ဖန်ဆီးခံထားရတဲ့တက်ကြွလှုပ်ရှားသူတွေပြန်လည်လွတ်မြောက်ရေးနဲ့တပိမောက်ကျောင်းသားတွေမျှော်လင့်ခဲ့တဲ့ဒီမိုကရေစီပညာရေးစနစ်ပေါ်ပေါက်နိုင်ရေးလှုပ်ဖော်ကိုင်ပဲ့ကျောင်းသားရေးလှုပ်ရှားသူတွေကဆက်လက်ကြိုးပမ်းနေကြပါတယ်။ပညာရေးပြပြင်ပြောင်းလဲဖို့လှုပ်ရှားမှုကိုအချမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ဆယ်လပြည့်အဖြစ်ဒီအထိမ်းအမှတ်ပွဲတွေကျင်းပရမှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကာသာကအဲ့ဒါလိုသူတို့ရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ပြောဆိုလိုက်ကြပါဆယ်လပြည့်အထိမ်းအမှတ်ရပုံငွေပကြီးပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ VOA သတင်းတောက်မတ်တင်ကြီးလင်းကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါအမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့မန္တလေးကနေရန်ကုန်အထိခရီးရှည်ချီတက်ဆန္ဒပြခဲ့ကြတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပဲခူးတိုင်းလက်ပရန်းမြို့တပိတ်စခန်းမှာရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ဖမ်းဆီးထိန်းသိမ်းခဲ့တာဟာဇန်နဝါရီလ10ရက်နေ့မှာတော့ဆယ်လပြည့်သွားပြီဖြစ်ပါတယ်။တပိတ်မောက်ကျောင်းသားကျောင်းသူတွေအနေနဲ့တာယာဝတီအကျဉ်းထောင်မှာဖမ်းဆီးခံနေရတော့မဲ့ဖြစ်တာကြောင့်သူတို့တွေလွတ်မြောက်ဖို့အတွက်ရောသူတို့တွေတောင်းဆိုခဲ့တဲ့ဒီမိုကရေစီပညာရေးအတွက်ကိုရောဆက်လက်တောင်းဆိုသွားမယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကိုအောင်နေပိုင်ကအခုလိုပြောဆိုလိုက်ပါတယ
်ဒီကျောင်းသားတွေပြန်လဲလွတ်မြောက်ရေးနဲ့အတူဒီကျောင်းသားတွေရဲ့တရားမျှတမှုကိုကျောင်းသားတွေကိုမတရားရိုက်နဲ့ဖြိုခွင်းထားတဲ့အချိန်ဒီပေါ်မှာတာဝန်ရှိတဲ့လူတွေကအမြဲဆုံးဖြေရှင်းပေးဖို့နောက်တစ်ခုကဒီပေါ်မှာကျောင်းသားတွေကိုမတရားဖြိုခွင်းထားတဲ့ပုံမှာတာဝန်ရှိတဲ့လူတွေကအကြမ်းဖက်မှုမှာပါဝင်ခဲ့တဲ့လူတွေကိုလည်းကျွန်တော်တို့တရားပြန်ဆွဲဆိုသွားဖို့ရှိပါတယ်။တစ်ဖက်မှာလည်းဒီကျွန်တော်တို့တောင်းဆိုနေတဲ့ဒီမိုစီပညာရေးပေါ့နော်အဲ့ဒါကိုလည်းကျွန်တော်တို့ဒီဘက်နောက်ဆိုးရလက်ထက်မှာရောကျွန်တော်တို့ကဆက်ပြီးတော့စဉ်ဆက်မပြတ်ဒီကျောင်းသားတွေတောင်းဆိုနေတဲ့အချက်တွေနဲ့အညီဥပဒေတရားပေါ်လာဖို့အတွက်ကျွန်တော်ကဆက်ပြီးတော့တိုက်တွန်းသွားမှာဖြစ်တယ်ဆက်ပြီးတော့လည်းလှုပ်ရှားသွားမှာဖြစ်တယ်ပေါ့နော်။
ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းဆယ်လပြည့်အထိမ်းအမှတ်အနေနဲ့တပိတ်စစ်ကြောင်းတလျှောက်ပုံရိပ်တွေအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ပုံရိပ်တွေနဲ့ဒီမိုကရေစီပညာရေးစနစ်ကိုတရုတ်ဖော်တဲ့ပကြီကားတွေကိုရန်ကုန်မြို့က River Ayawadi ပကြီပြခန်းမှာဇန်နဝါရီလ10ရက်နေ့ကနေ18ရက်နေ့အထိကျင်းပနေတာပါပြည်ခဲ့တဲ့နှစ်အတွင်းမှာနိုင်ငံရေးအပြောင်းအလဲတော်တော်များများဖြစ်ခဲ့တာကြောင့်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုခဲ့တဲ့ကျောင်းသားတွေဘက်ကလည်းအယုံပြက်လဲစူးစိုက်လာစီလိုတာကြောင့်ပကြီးပြပွဲလုပ်ဖြစ်တယ်လို့ကိုအောင်နေပိုင်းကဆက်ပြောပါတယ်
အဓိကတော့ကျွန်တော်တို့လက်ပရန်အကြမ်းဖက်ဖြိုခွင်းခံရတာဒီနေ့ဆိုဆယ်လားပြည့်သွားပြီပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီမှာကျွန်တော်တို့ဘာသာများဖွဲ့ချုပ်အပြင်ဒီမှာလည်းဒီဆယ်လားပြည့်အထိမ်းမှတ်အနေနဲ့ဒါကျွန်တော်တို့ရှေ့မှာလည်းဒါနိုင်ငံရေးအပြောင်းလဲတွေအများကြီးဖြစ်ခဲ့တယ်ပေါ့အဲ့အပြောင်းလဲကာလတစ်ခုမှာဒါចောင်းသားအရေးနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဒါဒီမိုကရေစီအင်အားစုတွေရောရပ်ဖက်လူဖွဲ့စည်းတွေရောပေါ့နော်အာကျွန်တော်တို့ရဲ့ဒါအားလုံးပြန်ပြီးတော့ဒီចောင်းသားတွေရဲ့ဖန်တီထိန်းသိမ်းခံထားရတယ်ចောင်းသားတွေအကြမ်းဖက်ခံထားရတဲ့ဟာကိုပြန်ပြီးအအောင်စုစိုက်စီခြင်းတဲ့အတွက်ကျွန်တော်တို့ကဒီပကြီးဆရာတွေနဲ့ပူးပေါင်းပြီးတော့ပေါ့နော်ဒီပကြီးပြပွဲလေးကိုစီစဉ်တာဖြစ်ပါတယ်
ပကြီးပြပွဲကရရှိလာမယ့်ရန်မုံငွေတွေကိုဘာကတာများအဖွဲ့ချုပ်ရဲ့ပညာရေးဆွေးနွေးပွဲတွေမှာအသုံးပြုသွားမှာလည်းဖြစ်ပါတယ်။ဒီပကြီးပြပွဲမှာပကြီးဆရာအယောက်60တို့ရဲ့လက်ရာပကြီးကားပေါင်း200လောက်ကိုပြသထားတာပါ။ပါဝင်ပြသနေတဲ့ပကြီးဆရာတဦးဖြစ်တဲ့မင်းသခင်တိုးကတော့ပြပွဲအတွင်းကျောင်းသားတွေရဲ့လှုပ်ရှားမှုတွေကိုခံစားရတယ်လို့ဆိုပါတယ်
။ဒီကားတွေကြီးပဲတချို့ကားတွေဆိုရင်ဟိုစထွက်တဲ့ဟာမျိုးတွေတွေ့ရတယ်ဟိုလက်ဘရန်ချုပ်ခွင်းမခံခဲ့ရအောင်ကျောင်းခံရတဲ့အားတွေရောပေါ့နော်တွေ့မြင်ရပါတယ်ခင်ဗျာ။နောက်ကျောင်းသားတွေရဲ့အားပေါ့နော်ကျောင်းသားတွေရဲ့တကယ်ကိုဇွေလုံးလားဝရိယစီလာတဲ့ဟာတွေတွေ့ရပါတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ
။လက်ရှိမှာတော့ကျောင်းသားတပိတ်ကိုဦးဆောင်ခဲ့တဲ့ကျော်ကိုကိုနဲ့မတ်ဖြူဖြူအောင်တို့အပါအဝင်အခြားကျောင်းသားတွေနဲ့ဝန်းရံပြည်သူ58ဦးတို့ကိုဖမ်းဆီးထိန်းသိမ်းထားပြီးနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခအပါအဝင်ပုံမှန်5ခုနဲ့တရားစွဲဆိုထားပါတယ်ရှင်။
ဒါကတော့ကျောင်းသားလှုပ်ရှားမှုဖြိုခွင်းခံရတဲ့ဆယ်လပြည့်အထိမ်းအမှတ်ရန်ပုံငွေပကြီးပြပွဲအကြောင်းရန်ကုန်မြို့ကနေမတ်သိန်ကြီးလင်းသတင်းပေးပို့ခဲ့တာပါ။ View American တန်ရဲ့တနင်္လာနေ့ညအစီအစဉ်လေးကိုတိုက်ရိုက်ထုတ်လွှင့်နေတာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့2016ခုနှစ်ဇန်နဝါရီလ17ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325နဲ့လိုင်းဒိုမီတာ50 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ပကြခင်မှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေရဲ့အကြောင်းသတင်းတို့ထွက်လာတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာသူယုံကြည်ရာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်
။ Marketplace ဆိုတဲ့အတိုင်းပဲလူတိုင်းကျွန်တော်တို့ရှိမှာဈေးရောင်းလို့ရမယ်။လူတိုင်းဈေးဝယ်လို့ရမယ်။ဒီ online ပေါ်မှာအရောင်းဝယ်တခုလည်းမဟုတ်ဘူး။စီးပွားရေးမှာလုပ်လို့ရအောင်ကျွန်တော်တို့တွေက logistics ကိုကျွန်တော်တို့ကလုပ်နေပါလေ
။ E-commerce လို့ခေါ်တဲ့ online ဈေးကွက်မှာမြန်မာကုမ္ပဏီတွေဘယ်လိုအရောင်းဝယ်တွေနဲ့စီးပွားလုပ်ကိုင်နေကြသလဲဆိုတာကိုတော့မကြခင်တင်ဆက်မဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်နိုင်ပါတယ်ရှင်။အခုကတော့အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါ။အမေရိကန်နိုင်ငံအခြေစိုက်စီးပွားရေးလုပ်ငန်းရှင်များအဖွဲ့ကချီးမြှင့်တဲ့2015ခုနှစ်အတွက်အအောင်မြင်ဆုံးစီးပွားရေးလုပ်ငန်းရှင်ဆုကို Hisco Sushi Company ပိုင်ရှင်မြန်မာနိုင်ငံသားကိုဖိလစ်မောင်ကရရှိသွားပါတယ်။ကုမ္ပဏီစတင်တည်ထောင်ခဲ့တဲ့18နှစ်တာကာလအတွင်းသူ့ရဲ့ Sushi Company ဘာကြောင့်အောင်မြင်ရတယ်လဲဆိုတာတွေကိုကိုဖိလစ်မောင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
နိုင်ငံသားဖြစ်တဲ့ပြင် immigrant တယောက်အနေနဲ့အခုလိုမျိုးဒီ American စီးပွားရေးလုပ်ငန်းရှင်တွေကနေစုပေးတယ်ဆိုတော့ကို Philip ဘယ်လိုခံစားရပါလဲ
Wonder ပါเนาะကိုနိုင်ငံကနေထွက်လာပြီးတော့ဒီလိုမျိုး immigrant တယောက်အနေနဲ့လောက်တိုင်းတယ်ဆိုတော့အဲဒါပေမဲ့လည်းတိုင်းတော့ကျွန်တော်တို့အဲ့လိုမျိုးပဲစုနေတော့အနေနဲ့ရနေရပဲအဲဒါဒီနေ့ရဲ့ပထမဆုံးပေါ့เนาะဒီနေ့ရဲ့ပထမဆုံးစုပေါ့ဆိုတော့ဟိုပထမဆုံးတစ်ခေါက်မဟုတ်တော့လဲသိပြီးတော့ဟာမျိုးတော့ဟိုအထူးတလဲနဲ့ exciting ဖြစ်နေတာတော့မဟုတ်ဘူးကော။အမ်ဒါပေမဲ့ဒီ immigrant တယောက်နေနဲ့လဲလောက်နိုင်ငံနေလို့ဆိုတော့ wonder တာပေါ့နော်နောက်လူတွေအတွက်လဲ inspire ဖို့ဖြစ်တာပေါ့
ဟုတ်ကဲ့ဆောစောကကိုဖိလစ်ပြောတဲ့ထက်မှလဲပါသွားပါတယ်ဒါပထမဆုံးမဟုတ်ဘူးဆိုတော့အရင်နှစ်တည်းကလဲကိုဖိလစ်ဆုတွေရဘူးပါတယ်ဆိုတော့ဘလို့ဆုတွေများရဘူးပြီပြီလဲခင်ဗျမမမိတလောက်လဲပြောပြပါအောင်လား
ပမာရရတခုကတော့ဒီလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကရတဲ့တခုကတော့အကောင့်တော့ဗောနော employee တွေပုတ်လို့တဲ့ဒီလုပ်ငန်းခင်တဲ့မှာအကောင့်ဆုံး best employer to work for ဗောနော်အကောင့်ဆုံးအလုပ်ရှင်တဲ့လှုပ်လှုပ်ကောင်းတဲ့အလုပ်ရှင်တဲ့တယောက်ရအဲ့စုကတော့သူများတွေပေးတာတဲ့ဆိုရင်ကို employee တွေကပုတ်လို့တော့အဲ့ဒါကတော့ပို့ပြီးတော့အကောင့်တော့ဗောနော
်နောက်တစ်ခုကျွန်တော်တို့မှတ်မိသလောက်ဆိုလို့ရှိရင်သမ္မတ Obama ကိုယ်တိုင်သူရဲ့ဒီ state of the union ဆိုတဲ့ဒီနိုင်ငံတော်အခြေပြမင်ကွန်းပြောတဲ့အခါမှာကိုဖိလစ်တို့ဖိတ်ပြီးတော့ဒုက္ခကဖိတ်ပြီးတော့ဒီစာနမူနာပြလာပြရလောက်အောင်ဖိတ်ခေါ်ပြီးတော့သူ့မင်ကွန်းထဲမှာထည့်ပြောရတဲ့အနေထားအထိရခဲ့ဘူးလေဆိုတော့ကျွန်တော်တို့နားကြားသိရပါတယ်အဲ့ဒါကတော့ဘယ်လိုဖြစ်လာတာလဲပြောပြပေးပါလား
အဲ့ဒါကတော့ကြာပြီကိုလွန်ခဲ့တဲ့လေးနှစ်လောက်ကပေါ့နော
်ဟုတ်ကဲ့
ဒီလိုအမြင့်ဆုံးနေရာဆိုတော့လေအဲ့အချိန်ကတော့အများကြီး excited ပို့ဖြစ်တာပေါ့နော်အဓိကတမနာကတော့ဖိတ်တဲ့အနေနဲ့ပေါ့နော်တကယ် top တွေကိုဖိတ်တယ်ဆိုတော့တတို့နဲ့လည်းတွေ့ရတယ်တတို့နဲ့လည်းအတူတူဒီစာကြတော့ကြရတယ်ဆိုတော့ဒီ feeling ကတော့ဟိုရိုးရိုးလူသားတယောက်တည်းနဲ့တော့အရန်ကြီးကိုဖော်ပြလို့တော့မရဘူးပေါ့နော်အရန်ဝန်တာပေါ့
ကိုဖိလစ်စုပြရတဲ့အထက်မှာလည်းဒီအလုပ်သမားတွေကနေပြီးတော့အကောင်းဆုံးအလုပ်ရှင်ဖြစ်နေဟိုဘပေါ့ဝိုင်းပြီးတော့မဲပေးပြီးတော့ပေးတဲ့စုဟာကိုဖိလစ်အတွက်ဟိုပေါ့ personally satisfying ဖြစ်ဆုံးပေါ့နော်ကျေနပ်အားရစရာအကောင်းဆုံးစုလို့ပြောတယ်ဆိုတော့ကိုဖိလစ်အနေနဲ့အလုပ်သမားတွေကိုစိတ်ချမ်းသာအောင်ဘယ်လိုများထားတယ်လဲကိုယ့်ရဲ့အလုပ်သမားတွေပေါ့နော်ကိုယ့်ကုမ္ပဏီမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုဘယ်လိုဆက်ဆံတယ်လဲ
ကျွန်တော်တို့လုပ်နေရတာတွေကအများကြီးပဲပေါ့နော်လုပ်နေတာတွေကတော့ဒီကုမ္ပဏီမှာကျွန်တော်တို့ဟို exercise လုပ်တဲ့weight training ဆရာမတွေခေါ်ပြီးတော့လုပ်ပေးတယ်။yoga ဆရာမတွေခေါ်ထားပေးတယ်။တစ်ခါတလေကြရင် car wash service တွေခေါ်ထားပေးပြီးတော့ company ကနေသူတို့ကားတွေ wash လုပ်ပေးတယ်။ တခါလေကြာရင်စပိန်ညက်တဲ့လူတွေခေါ်လာပြီးတော့အလုံးမှာစပိန်ညက်တာတွေလက်ကညက်ပြီးတော့ဗောနော်အပြစ်မတွားနိုင်တဲ့လူတွေတချို့မနီပယ်ရီခေါ်ပြီးတော့လှုပ်ပေးတာတွေရှိတယ်တချို့ကျွန်တော် happy hours ရှိတယ် happy hours တမန်တခါလေကြာရင်ကျွန်တော် juice smoothie တွေဖြော်တိုက်တာတော့ဝိုင်းတောက်တဲ့အချိန်လေးတော့အဲ့ဒါမျိုးလေးဗောနော်လုံးနေရတယ်တော့အများကြီးပဲပေါ့နော်ကို
နောက်တစ်ခုကကိုဖိလစ် website မှာလည်းပြောထားပါတယ်ဒီ company အနေနဲ့ immigrant တွေတဘောပေါ်ရှေ့ပြောင်းနေထိုင်တဲ့သူတွေကိုဟိုဟိုပေါ်ဦးစားပေးပြီးတော့အလုပ်ခန့်နေပေါ့နော်ဆိုတော့အဲ့လိုစဉ်းစားတဲ့နေရာမှာကိုဖိလစ်ကမြန်မာတူဦးဖြစ်နေတော့မြန်မာတွေကိုဟိုအဲ့လိုရှေ့ပြောင်းလို့တမားတွေအပြင်ရှေ့ပြောင်းနေထိုင်သူတွေအပြင်အဲ့ဒီအပေါ်မှာထပ်ဆင့်ပြီးတော့မြန်မာတွေကိုများဦးစားပေးခန့်တာမျိုးရှိသလားအဲ့လို immigrant ဆိုတဲ့နေရာမှာဘယ်လိုလူတွေကိုခန့်ပါတယ်လဲဗျ
တော်တော်များများကျွန်တော်တို့ကလုံနေတဲ့လူကတော့immigrants ဆိုပေမဲ့တော်တော်များများက80ရာခိုင်နှုန်းလောက်ပမာတွေပါပဲအခုပမာတွေကတော့အဓိကဦးစားပေးတယ်လို့ဖြစ်နေတာပေါ့နော်ပမာ immigrant တွေမှာတော့တပြည့် immigrant တွေလည်းရှိတာပေါ့အဲ့ဒါပမာတွေကတော့ပိုများတာပေါ့
နောက်တစ်ခုကကိုဖိလစ်ဒီ Hisho company ကိုဘယ်နှစ်ခုနှစ်လောက်ကစတင်တည်ထောင်ခဲ့တာလဲဒီ company တက်တန်းဘယ်လောက်ရှိသွားပြီလဲဗျာ
ကျွန်တော်တို့1998ကနေစပြီးတော့ထောင်ခဲ့တာဒီနှစ် April ဆိုရင်တော့ကျွန်တော်တို့session နဲ့ပြည်ပြီပေါ့နော
်အခု1998ခုနှစ်ကစတည်ထောင်ခဲ့တဲ့ဒီ15နှစ်တာကာလအတွင်းမှာ company ဟာနှစ်စဉ်ကြီးထွားနေတယ်ပေါ့အဲ့ဒီသဘောလားကို
ဟုတ်ကဲ့ session နဲ့ရှိပြီကိုအခုဆိုရင်ကျွန်တော်တို့စခဲ့တော့office အောင်မရှိဘူးပေါ့နော်အခုဆိုရင်ကျွန်တော်တို့စိုင်းပေါင်း800ကျော်ရှိပြီပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့မန်တာရဲ့ revenue ကလည်းဒီ2015မှာဆိုရင်ကျွန်တော်တို့100 million hit သွားပြီပေါ့เนาะဆိုတော့တစ်နှစ်တစ်နှစ်ကိုတော့30ရင်းလုံးနဲ့40ရင်းလုံးကြာလောက်တော့ grow ဖြစ်တယ
်နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေကအခု Philip လို့ဒီစွန်ဦးတီထွင်စီးပွားရေးလုပ်ငန်းကိုအကူလှုပ်ချင်တဲ့သူတွေပေါ့เนาะဒီ Sushima ရေလို့မဟုတ်ဘူးတခြားစီးပွားရေးလုပ်ငန်းအနေနဲ့အသီးသီးမှာပေါ့သူတို့ကြွန့်ကျင်ရနေပဲအသီးသီးမှာစပြီးတော့လှုပ်ချင်တဲ့သူတွေအနေနဲ့ဘယ်လိုမျိုးဟုတ်ပါသူတို့လှုပ်တင်တယ်လေကို့အနေနဲ့ဘယ်လိုမျိုးဟုတ်ပါကို့ဖိလစ်ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလေးကိုပြန်ပြီးတော့ share ပေးလို့ရမလား
အကောင်းဆုံးကတော့ဘယ်အလုပ်မဆိုပေါ့နော်အတိတ်ချက်ကတော့လှုပ်ချင်တယ်ဆိုရင်တော့တိချာလေးလာပြီးမှနားလည်မှလှုပ်တာတော့ပိုကောင်းတာပေါ့နော်သူများပတ်စံရလောက်လိုက်လှုပ်တာတည်းဆိုရင်နောက်တစ်ခုကတော့အတိတ်က passion ကောင်းကောင်းရှိဖို့ကိုတကယ်လဲကြိုက်တယ်တကယ်ပတ်စံတစ်ခုအတွက်နဲ့ပဲကြည့်ပြီးတော့ဒီအလောက်ကောင်းနိုင်တယ်ဆိုပြီးလောက်တာတဲ့ဆိုင်ကိုတကယ်နဲ့နဲ့ချက်ချက်လောက်တဲ့အလောက်ကိုလောက်တာတော့ပိုကောင်းတယ်ပြီးပစံကတော့သူပြီဝင်လာမှာပဲနောက်တစ်ခုအလောက်မလောက်ခင်တော့finance ပစံကရေးကြည့်ရယ်ဆိုတော့ finance ရဖို့ဆိုရင်တော့plan တွေပါ business plan တွေပါတိကျရှိရမယ်ဆိုတော့ for the finance ကိုတိကျတုံးလေးနှစ်လောက်ကြိုပြီးတော့တွက်ထားမှာအဲ့ finance ကိုဆောက်လုပ်တဲ့အချိန်မှာပစံကအထွက်ပဲရှိတယ်ဆိုတော့အဲ့အချိန်မှာ survive ဖြစ်ဖို့နဲ့ဟို finance အလုံးလောက်ရှိဖို့နဲ့အဲ့ဒါပဲအဓိကတော့ business plan ကောင်းကောင်းရှိရမယ် finance ကောင်းကောင်းရှိရမယ်ကို passion ကောင်းကောင်းရှိတဲ့အလုပ်လည်းဖြစ်ရမယ်ဆိုတော့ပါလုံးငန်းမဆိုပါဘူးเนาะ
ကိုဇဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါတက်တန်ရောင်တဲ့တော့အစီအစဉ်နဲ့သူယုံကြည်ရာစီစဉ်တွေကိုမတင်ဆက်ခင်မှာတော့အခုဘလော့ဂါရီပြောသမျှအစီအစဉ်ကိုမတ်စုမြတ်မွန်ကစီစဉ်တင်ဆက်ထားပါရရှင
်အွန်လိုင်းပေါ်မှာဘလို့ပုံစံမျိုးနဲ့မဆိုစီးပွားရှာတာကို electronic commerce အတိုကောက် e-commerce လို့ခေါ်ပါတယ်ကုန်ပစ္စည်းရောင်းသူနဲ့ဝယ်သူကြားမှာချိတ်ဆက်စီးပွားရှာလို့ရအောင်လုပ်ပေးထားတဲ့ online ဈေးကွက် e-commerce platform တချို့မြန်မာနိုင်ငံမှာလည်းအခုရှိပါတယ်။အဲ့ဒီထဲက Zoji Mart online ဈေးကွက်မှာဆိုရင် computer electronic ပစ္စည်းတွေကစလို့ fashion အဝတ်အထည်တွေအထည်ကိုရောင်းချပါတယ်။ Za Information Technology ကုမ္ပဏီရဲ့အောက်မှာရှိတဲ့ Zoji Mart ကိုလူတိုင်းအတွက်အလုပ်အကိုင်အခွင့်အလမ်းတစ်ခုဖြစ်ဖို့ရည်ရွယ်လုပ်ထားတာဖြစ်တယ်လို့စာ information technology ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုဇော်မင်းအောင်ကအခုလိုရှင်းပြပါဗျာ
marketplace ဆိုတဲ့အတိုင်းပဲလူတိုင်းကျွန်တော်တို့ရှိမှဈေးရောင်းလို့ရမယ်လူတိုင်းဈေးဝယ်လို့ရမယ်ဒီ online ပေါ်မှာအရောင်းဝယ်တခုလည်းမဟုတ်ဘူးနော်စီးပွားရေးပါလုပ်လို့ရအောင်ကျွန်တော်တို့ကဒီ mark ကိုကျွန်တော်က run နေပါတယ်
အဲ့တော့ခုနပြောသလိုပေါ့နော်ရောင်းချင်တဲ့သူနဲ့ဝယ်ချင်တဲ့သူနဲ့ဒီ online ပေါ်မှာလာဆောင်ပြီးတော့အရောင်းဝယ်ဖြစ်နိုင်အောင်လို့လုပ်ပေးထားတဲ့ဒီ platform တစ်ခုပေါ့လေဆိုတော့အဲ့ဒီမှာဟိုကိုဇော်မင်းအောင်တို့လေ့လာရတဲ့လောက်ကဘယ်လိုလူမျိုးတွေကဒီလို online ကနေပြီးတော့အရောင်းဝယ်လုပ်ရတာကိုစိတ်ဝင်စားမှုများတာတွေ့ရလဲသိချင်တာကအိမ်ရှင်မတွေလားနော် fashion စိတ်ဝင်စားတဲ့သူမျိုးလားဒါမှမဟုတ်လဲ computer နဲ့ရင်းနှီးပြီးသားကျွမ်းဝင်ပြီးသားလူမျိုးတွေလားဘယ်လိုမျိုးတွေ့ရပါလဲရှင့
်အာကျွန်တော်ကဆိုလို့ market fit ဖြစ်တာကြောင့် scope ကနည်းနည်းကြည့်ရဗီဒီယိုပေါင်းဆိုတော့တွေ့ရပါတယ်အဲ့ဒီမှာအဓိကတော့ဒီ3ခါမြာလူငယ်ပေါ့နော်30အောက်ကဒီလူငယ်တော့တော်တော်များပိုစိတ်ဝင်စားလာကြတယ်စိတ်ဝင်စားပြီးတော့ဒါကိုအသုံးပြုကြတယ်ပို့ပြီးတော့ဟို trust ဖြစ်ကြတယ်ပြီးတော့ attend ပို့ဖြစ်တယ်သူကမြန်မာပြည်မှာမရှိတဲ့ပစ္စည်းတွေကို overseas ကနေပြီးတော့ဝယ်ဖို့အတွက်ပေါ့နော်စူးစမ်းတယ်နောက်ကဒီမြန်မာပြည်မှာမရှိတဲ့ပစ္စည်းတွေကသူတို့ကိုယ်တိုင်ပြေးမှုစူးစမ်းတယ်ဒါလေးတွေရှိအောင်ဒါလေးရှိတဲ့ supply လေးရှာပေးပါအဲ့လိုမျိုးတွေ request လုပ်တာအစားကျွန်တော်ကြောပါတယ်ကျွန်တော်ရှိမှဆိုရင်အခြေခံကျွန်တော်ဒီတန့်ရှင်းဝင်နှံ security ဝင်နှံအဲ့ဒါအစပြီးတော့ကုမ္ပဏီပိုင်ရှင်တွေအထိအလွာတိတိရတော့ဈေးဝယ်ကြပါတယ်ကျွန်တော်ကျွန်တော်ဒီမှာဒါပေမဲ့ပတ်စင်းရအဖြစ်ပြောမယ်ဆိုတော့လူငယ်တွေပေါ့နော် entertainment အောက်တွေကတော့ပို့ပြီးတော့များပါတယ်ခင်ဗျအ
ဲ့ဒီသဘောအကြည့်ချင်းအဖြစ်ကဒီလူငယ်တွေကကွန်ပျူတာသုံးရတာနဲ့သိပ်ပြီးတော့မဆိုင်ဘူးနောက်တစ်ခုက online ဆိုတဲ့သဘောတရားပို့နားလေတဲ့လူတွေလို့ရောမှတ်ယူလို့ရနိုင်ပါလားရှင
်ဟုတ်ကဲ့အဲ့လိုမျိုးမှတ်ယူလို့ရပါတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့အခုဆိုရင်ကြုံတွေ့ရပါတော့မြန်မာပြည်မှာကထုတ်ကုန်ပစ္စည်းအရင်နေပါတယ်အဲ့တော့ကျွန်တော်တို့ဒီလိုမျိုးပစ္စည်းအလုံးက overseas ကနေဝင်ကြတာ import ထွင်းကြတာပေါ့နော်အဲ့လို trend ကြတဲ့ပစ္စည်းဖြစ်တဲ့ကြောင့်မို့လို့ကျွန်တော်တို့ရှိမှာလုပ်ငန်းရှင်တွေပါပေါ့နော်သူတို့ကိုယ်တိုင်ပစ္စည်းကိုကြည်ကြည်ပြည့်ပြည့်ရောင်းဖို့တော့ကိုသူတို့ကအရင်အားနေတော့ distribution လုပ်ဖို့တော့ကိုသူတို့ကအရင်အားနေပါ market ကြည်တဲ့အောင်ဆိုပြီးကျွန်တော်တို့ကလည်းတော့ပြီး intro လုပ်ပါတယ်လူကြီးပိုင်းတွေပေါ့နော်သူတို့ brand ပစ္စည်းတွေကိုသိပြီးရောရောင်းနေတဲ့ပုံစံကိုကျွန်တော်တို့တောင်းပြီးရောပြည့်သွားတယ်ပြည့်စုံသွားတယ်ရှင်းပြပါအရှင်းပါဒါပေမဲ့သူတို့ကဝန်းကြောက်ကြတာပေါ့နော်online ဆိုလို့ရှိရင်ဟာမလုပ်သေးဘူးနားမလည်ဘူးပြည့်ကျွမ်းနေလည်းမရှိဘူးအဲ့ဒါကြီးနားမလည်ဒီလိုပဲသူတို့ရောင်းတာရှင်းပြီးတယ်မြင်မြင်တွေ့မြင်မြင်ရောင်းဒါမျိုးသူတို့ပို့အားပန်ကြတယ်ဆို online မှာအဲ့လိုဈေးရောင်းတဲ့ဟာကိုသူတို့ရှင်မစမ်းတရေဘူးပေါ့နော်ကြောက်ရွံ့ကြတယ်ဒါမျိုးရောကျွန်တော်ကြုံတွေ့ရပါတယ်
အဲ့တော့အဲ့မှာတစ်ဆက်တည်းမေးချင်တာကဒီမြန်မာပြည်မှာဒီ online ပေါ်မှာစီးပွားရေးလုပ်တဲ့စနစ်ပေါ်လေ e-commerce ကဒီငွေပေးငွေချေစနစ်နောက်တစ်ခါဒီ delivery ဟိုပို့ဆောင်တဲ့စနစ်ပေါ်လေအဲ့ဒါတွေကကြတော့ဘယ်လိုမျိုးလှုပ်ထားပါလဲရှင
်လွန်ခဲ့တဲ့3နှစ်နဲ့အခုဒီကဲဒီလာပိုင်းနေတော့တော်တော်လေးကွာပါပြီအခုဆိုရင်ကျွန်တော်တို့ရှိမှလည်းဒီ payment channel တွေအားလုံးကနေပြီးတော့အခုအဝင်လာကြပြီပေါ့ဒီဒီကဲ3လလောက်ကနေစပြီပေါ့ဒါကြောင့်လည်းရှိသေးတယ်ဒါပေမဲ့ဆိုတော့ဟိုဒီလိုမျိုးတုံးလို့ရဒီလိုမျိုးလုံးလို့ရဆိုတော့အဝင်လည်းကတော့တော်တော်တားနေနေပြီ
အဲ့တော့အခုလက်ရှိအခြေအနေမှာဒီအများစုကဝယ်တဲ့သူကဘယ်လိုမျိုးငွေပေးချေပါလဲရှင
်အာ COD ပဲခင်ဗျ cash on delivery ပါပဲခင်ဗျအ
ဲ့ဒါကဟိုကိုပစ္စည်းသွားပေးတဲ့အချိန်မှာငွေချေတဲ့စနစ်ပေါ့နော
်ဟုတ်တယ်ဗျဟုတ်တယ်ဟုတ်တယ်တော့ဒီစစ်ပိုင်းကတော့အခုဆိုရင်ကျွန်တော်ဒီမြန်မာပို့ဆက်ချပြီးရကျွန်တော်တို့လေလေလို့ရတယ်ဒီလက်တာဝါတယ်ဒီတနိုင်ငံလုံးကိုကျွန်တော်ပို့လို့ရသွားလည်းမရှိတော့ဘူးအ
ဲ့တော့စစောကိုစောမင်းအောင်ပြောသွားတဲ့အထက်မှာ online ပေါ်မှာဈေးဝယ်တဲ့သူတွေဒီဘဏ်ကပြပဲဖြစ်ဖြစ်ပေါ့နော်ဒီ online ငွေချေတဲ့စနစ်ကိုသုံးဖို့အတွက်တော်တော်လေးသိတာနားလည်တာနည်းနေသေးတယ်ဆိုတော့အဲ့ဒီလိုမျိုးဒီဘဏ်ကပြတွေသုံးပြီးတော့ online ပေါ်မှာဈေးဝယ်လာအောင်လို့ဒီမြန်မာနိုင်ငံကလူတွေကိုနောက်ထပ်ဘလောက်ဆွဲဆောင်ရအောင်မယ်လို့ရောတွတ်ထားပါလေရှင
့်အာတကယ်သာဖြည်းဖြည်းချင်းချင်းလုပ်မယ်ဆိုရင်ကျွန်တော်တို့လည်းနဲ့အတွဲတော့မှာတော်တော်လေးတော့ပုံစံလိုရအောင်ထင်တယ်ခင်ဗ
ျခုဒီအလီဘာဘာလို့ပေါ့နော်ဒီနိုင်ငံတကာသိတယ် online ဈေးဆိုင်ကြီးတွေလည်းအခုလိုမြန်မာနိုင်ငံဝင်လာနေပြီဆိုတော့ဒီပြည်တွင်းမှာခုကိုဇော်မင်းအောင်တို့လိုလုပ်နေတဲ့ဒီ e-commerce လုပ်နေတဲ့ပြည်တွင်းလုပ်ငန်းတွေအပေါ်မှာရောဘလို့တက်ရောက်မှုတွေရှိလာနိုင်မယ်လို့ပြောချင်ပါလေရှင
်ဒီကားကနေပြီးတော့ဒီ e-commerce လုပ်ငန်းတွေဝင်လာပြီဆိုလို့ရှိရင်နံပါတ်1ကျွန်တော်တို့ရှိမှာအစင်းမဖြစ်သေးတဲ့အရာပါလဲဆိုတော့ e-commerce တွေကိုဥပဒေမူကြမ်းလည်းမရှိဘူးအတမထားရလည်းမရှိဘူးနိုင်ငံသားတွေတက်ပေါ်တော့ဒီတိုင်းအောင်လုပ်ကြမယ်လို့လည်းဆိုတော့ဘာမှအမှတ်ကင်ချက်ဟိုတည်ရကြီးရမရှိဘူးပေါ့နော်ကုန်စည်ကိုကျွန်တော်ပြောမှဆိုရင်ကုန်စည်ဆိုလို့ရှိရင်အခုကြီးပါနေတို့က import တွင်တာပေါ့နော်ဟိုကွန်ပျူတာဆိုအလုံး100တွင်ရတယ်အလုံး900တွင်ရမယ်အလုံး1000တွင်ရမယ်တို့ဆိုအမောင်းပမာဏတစ်ခုနေတွင်ရတာတွင်ပြီးလို့ရှိရင်တို့မှာဒီကအခွန်လေးပေးရေးဒီဆရာဆရာတော့ additional cost တွေကိုပေါင်းနှက်လိုက်လို့ဆိုရင်ဒီမှာရောင်းနေရောင်းပေးတယ်ဒီကြားနေတိုင်းရိုက်ဝင်ပြီးတော့ရောင်းတဲ့ခါကျတော့ရှင် customer လက်ဝယ်အရောက်ထိဈေးတွေကတော်တော်လေးကိုကွာနေတာရှိတယ်ခင်ဗျ။ဆိုတော့အဲ့လိုမျိုးဖြစ်တဲ့အခါမှာကျွန်တော်ဒီပြည်တွင်းမှာရှိတဲ့လုပ်ငန်းရှင်တွေကလည်းအများကြီးပေါ့နော်အထူးသဖြင့် importer တွေအများကြီးကြီးထိုင်နေတာ။ screen ကိုဦးစားပေးပြီးတုံးပြနေရတဲ့ကျွန်တော်ဒီမြန်မာနိုင်ငံသားတွေကဒီ import ပေါ့import လုပ်ငန်းရှင်တွေကိုကြောက်တယ်လို့သူတို့စပြီးတော့ဖြည်ပြီးဆိုလို့ရှင်ကျန်တဲ့တခြားလုပ်ငန်းတွေမှာလည်းဆက်ဆက်ရဆက်ဆက်ကြောင်းတွေကအများကြီးရရှိခဲ့နေတယ်ရှိပါတယ်
ဒီမြန်မာနိုင်ငံရဲ့ဒီ online ပေါ်မှာဒီစီးပွားရေးလုပ်တဲ့ဒီအရောင်းဝယ်လုပ်တဲ့ဗောလေ e-commerce အပိုင်းမှာနောက်ထပ်တိုးတက်ဖို့အတွက်ကဘာတွေလိုနေသေးတယ်လို့ကိုဇော်မင်းအောင်အနေနဲ့ပြောနိုင်ပါလေရှင
့်အဓိကတော့ကျွန်တော် internet connection ကိုကြည်ကြည်ပြန်သုံးပြနိုင်လို့လိုအပ်ပါတယ် internet connection ကို
ပြောတဲ့အခါမှာနောက်ဆက်တဲ့ဘာပါလဲဆိုဆက်စင်ပြီးပေါ့နော်ဆက်စင်ပြီးလဲကျွန်တော်တို့နှံ့မှုတွေပါပေါ့အင်တာနက်မှာဈေးအောင်ဈေးဝယ်လို့ဆိုတာအင်တာနက်ရှိမှရမှာလေအကုန်လုံးက e-commerce ဆိုတာမသိဘူး online မှာဈေးဝယ်တာသိတယ်သူကဈေးဝယ်တဲ့ site ကိုပဲသူကသိတယ် online shopping online မှာဈေးဝယ်ဆိုတဲ့ site ကို online မှာဈေးအောင်ရတဲ့ဆို site ကိုသူမသိဘူးပေါ့နော်မသိရတဲ့အကြောင်းရင်းအင်တာနက်ကိုကြည့်ပြန်မသုံးလို့မရသေးဘူးလူချင်တာရှိရင်အင်တာနက်မှာရှာတဲ့ဝယ်တယ်ဒါလည်းပဲသူကသိတာအင်တာနက်ပေါ်မှာကိုယ်ကိုယ်လည်းဈေးတင်ရောင်းလို့ရပါဆိုတော့အသိရှိဖို့တို့ပါအင်တာနက်ကိုကြေချာအထူးသဖြင့်သုံးနိုင်မှရလိမ့်မယ်
အဲ့တော့ခု2016ခုနှစ်ထဲမှာရောဘာတွေတိုးတက်လာမဲ့ဟိုဘလို့တိုးတက်လာနိုင်တဲ့အခြေအနေတွေရှိတယ်လို့ရောပြောလို့ရပါလိမ့်ရှင
်ကျွန်တော်အနေနဲ့ personally ပေါ့နော်ယုံကြည်တာတော့ဒီ internet connection ကိုတိတိတသားကောင်းမွန်လာမယ်လို့ကျွန်တော်ယုံကြည်တယ်နောက်တစ်ခါ data center တွေပေါ့နော်ဒီ e-commerce center တွေတိုးတက်ဖို့ဆိုလို့ရှိရင်ကျွန်တော် data center တွေအလုံးစုံကျွန်တော်ရှိဖို့ရပေါ့နော်ဒါတွေလိုအပ်ပါတယ်ဆိုတော့ကျွန်တော်ထင်ပါတယ်2016မှာဆိုရင်အဲ့လို data center တွေလည်းပုံပြီးရောထွက်ပေါ်ထွက်ပေါ်ထွက်လာမယ်ဒီ internet ဒီ service ပေါ်ရလဲထပ်ပြီးရောက်ရှိလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တွေကဟိုလုပ်ငန်းလုပ်ကြရတဲ့အခါမှာပို့ပြီးတိုးတက်လာပြီးတော့အခုကငွေသွေးချေတဲ့ဆင်တွေရှိနေပြီဆိုတဲ့အကြောင်းမျိုးလို့ဆိုတော့ဒီလုပ်ငန်းကတော့ e-commerce လုပ်ငန်းကတော့ပို့ပြီးတိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ်
။စာ information technology ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုစောမင်းအောင်ကမြန်မာနိုင်ငံက e-commerce online စီးပွားရေးအကြောင်းကိုရှင်းပြခဲ့တာဖြစ်ပါရဲ့ရှင်။
မဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။သူယုံစီရအစီအစဉ်ကိုမတင်ဆက်ခင်မှာတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။ကဘာတလွားကထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထွားတွေကိုစူးစီးတင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတော့မအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ကယ်လီဖိုးနီးယားပြည်နယ်ကကိုအာချဲလာဂီတာပွဲတော်မှာ Guns and Roses အဖွဲ့ပါဝင်ပြီးတော့ဖျော်ပြမယ်ဆိုတဲ့အကြောင်းပြီးတော့မဲဆက်ဂျော်ဗလာဖြစ်တဲ့ရွေးချယ်ခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံကမဲဆက်ဂျော်ဗလာဘာရီများပြောတော့ပါလေဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးသွားမှာပဘယ်လိုမျိုးတော့လို့တင်စားခေါ်ကြတဲ့ကယ်လီဖိုးနီးယားပြည်နယ်အင်ဒီယိုမြို့မှာအေပီလာကျင်းပမဲ့ကိုအာချဲလာဂီတာပွဲတော်မှာတော့နာမည်ကျော် Guns and Roses ဂီတာဖွဲ့ပါဝင်တီးခတ်မဲ့အကြောင်းကြေညာသွားပါတယ် Guns and Roses နဲ့အတူနာမည်ကျော်ဂီတာဖွဲ့တွေဖြစ်တဲ့ LCD Sound System နဲ့ Kevin Harris တို့လည်း2016ဂီတာပွဲတော်မှာပါဝင်ပြီးတော့တီးခတ်ဖျော်ဖြေမဲ့အကြောင်းကြေညာထားတာပါနောက်ပတ်ကြာကျင်းပမယ့်ဂီတပွဲတော်မှာ Guns and Roses အဖွဲ့ကြီးပါဝင်တီးခတ်တာဟာ1993ခုနှစ်နောက်ပိုင်းအဖွဲ့ဝင်တွေလမ်းခွဲခဲ့ပြီးတဲ့နောက်မှာပထမအဦးဆုံးချိန်ပြန်စုစည်းပြီးတော့တီးခတ်မယ့်ပွဲဖြစ်ပါတယ်။ဒါကြောင့်လည်းအများရဲ့အာရုံစိုက်မှုကိုခံနေရတာပါ1989ခုနှစ်က Appetite for Destruction တချင်းနဲ့စပြီးတော့ Guns and Roses အဖွဲ့စပြီးတော့တီးခတ်ခဲ့တဲ့အချိန်ခေါင်းစစ်ပွားကိုခေါင်းမှာစီးထားတဲ့အဆိုတော့ Axl Rose Guitar D ရဲ့ Slash နဲ့ Izzy Stradlin တို့ကိုလူတွေပြန်ပြီးတော့မြင်အောင်နေစေဖြစ်ပါတယ်။အဲတုန်းက Duff McKagan က Bass Guitar တီးပြီးတော့ Steve Adler က Drums တီးခဲ့တာပါ။သူတို့အဖွဲ့ကွဲခဲ့ပြီးတဲ့နောက်ပိုင်းအခုပထမအဦးဆုံးပြန်ပြီးတော့တီးခတ်ကြမှာဖြစ်ပါတယ်။ Twitter လူမှုကွန်ရက်ကနေဟုတ်ပါတယ် Guns and Roses အဖွဲ့2016ကိုအားချဲလာဂီတပွဲတော်ကိုလာပါမယ်အဲ့ဒီမှာဆုံတွေ့ကြပါစို့လို့ဖိတ်ခေါ်ထားပါတယ်ရှင
် Now I really feel like I'm Miss Universe especially that I've started working already
2015မဲဆက်ကြော်လာဖြစ်နေရွေးခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံကမဲဆက်ကြော်လာပီယာအလွန်ဇွန်ဗာဗက်စ်တယောက်ခုတော့သရဖူပိုင်ရှင်ဖြစ်နေအပြည့်ဝခံယူပြီးတော့သူလှုပ်ဆောင်ရမယ့်ကိစ္စအဝဝကိုပုံမှန်စတင်လှုပ်ဆောင်နေပြီလို့ AB သတင်းဌာနကပြောသွားပါတယ်ဒီဇင်ဘာလက Las Vegas မှာကျင်းပခဲ့တဲ့မဲဆက်ကြော်လာရွေးပွဲမှာအခမ်းအနားမှု Steve Harvey ကကိုလံဘီယာမဲကိုအနိုင်ရသူဖြစ်နေမှားယွင်းကြေညာပြီးတော့နောက်မှာအမားပြန်ပြင်ဆင်နေမှာဖိလစ်ပိုင်မဲကိုစုပေးခဲ့တာကြောင့်ရှုပ်ထွေးမှုတွေဖြစ်ခဲ့ရတာပေါ့
Everything happened so fast that I felt like I didn't really have the time.
အရာရာတိုင်းမြင်မြင်ဆင်ဆင်ဖြစ်သွားကြတာမလို့ဖြစ်ခဲ့တဲ့များကိုပြန်စင်းစားရင်းနဲ့အနားယူသုံးသပ်ခွင့်ရခဲ့တဲ့အကြောင်းနဲ့အခုတော့သူ့ကိုယ်သူတကယ်မဲဆက်ကြော်လာဖြစ်တယ်ဆိုတာအပြည့်အဝလက်ခံလာနိုင်ပြီးလောက်ဆောင်ရမယ့်တာဝန်တွေကိုလည်းစတင်ထမ်းဆောင်နေပြီလို့ပြောသွားခဲ့ပါတယ်
။ Well I was surprised because that's never happened before. But it's like
အရင်ကတခါမှမဖြစ်ခဲ့ဘူးတော့အားတင့်သွားမိတာအမှန်ပါရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်နေဆိုတော့လူတွေမှားတတ်ကြပါတယ်ကိစ္စမရှိပါဘူး Steve Harvey ကလည်းတောင်းပန်ပြီးပြီမလို့တောင်းပန်တာကိုကျွန်မလက်ခံလိုက်ပါတယ်အားလုံးအဆင်ပြေသွားပါပြီလို့မဲဆက်ကြော်လာပီယာကပြောသွားပါတယ
် I'm also very concerned with her I hopeShe's okay. I hope she's okay.
ဘာပြောကြင်ညာခံရတယ် Miss Columbia အတွက်သူစိုးရိမ်မိတဲ့အကြောင်းနဲ့ဒါပေမဲ့ Columbia ကအလှမယ်အနေနဲ့မှားပြောကြင်ညာခံရတာကိုတိတိငြိမ်ငြိမ်ရင်ဆိုင်နိုင်တယ်ဆိုတာသိရတဲ့အတွက်လဲဝမ်းသာမိတယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံအတွက်42နှစ်အတွင်းမှာပထမဆုံးအချိန်မဲဆက်ချာဝလာရွေးခံရတာမလို့ဒီတစ်ချိန်ရွေးချယ်ပွဲကိုတိတ်ကိုအလေးနဲ့ထားကြတယ်လို့အထူးလဲတန်ဖိုးထားကြပါတယ်လို့မဲဆက်ချာဝလာပီယာအလွန်ဆိုကပြောသွားခဲ့ပါတယ်လာမယ့်အော်စကာဆုပေးပွဲကြီးမှာတော့နာမည်ကြီး rock ဆိုတော့ Linda Perry ရေးတဲ့ Free Hell ရုပ်ရှင်တွေက Hands of Love တခြင်းကိုအကောင်းဆုံးမူရင်းတခြင်းဖြစ်နေအရွေးချယ်ခံရဖို့စီယုံလှုံ့ဆော်တဲ့အနေနဲ့ပြီးခဲ့တဲ့အင်္ဂါနေ့က Los Angeles မှာသူ့ရဲ့မိတ်ဆွေအစိုးရတွေဆုဝေးပြီးတော့ဂီတဖျော်ဖြေပွဲကျင်းပခဲ့ပါတယ်အစိုးရ Christina Aguilera Juliet Lewis နဲ့ Courtney Love အပြင် Erin Ashberry တို့လည်းဒီဂီတဖျော်ဖြေပွဲမှာပါဝင်ခဲ့ကြတာပါ
Please welcome to stage Juliet Lewis.
Christina Aguilera က John Lennon ရဲ့ Mother ဆိုတဲ့တချင်ကိုတီးဆိုခဲ့ပြီးတော့ Juliet Lewis ကတော့ AC/DC ရဲ့ Daddy Deeds တချင်ကိုတီးဆိုခဲ့ပါတယ်။ Courtney Love ကတော့ Radiohead ရဲ့ Creep ဆိုတဲ့တချင်ကိုတီးဆိုသွားတာပါ။အကောင်းဆုံးမူရင်တချင် Oscar ဆုရဖို့ကြိုးစားတဲ့ Linda Perry ရဲ့ Hands of Love တချင်ကိုလိန်လူချင်းနှစ်သက်သူအမျိုးသမီးနှစ်ယောက်ရဲ့ Drummer ဇလံဖြစ်တဲ့Free Hell ရုပ်ရှင်ထဲမှာ Miley Cyrus ကတီးဆိုပေးထားတာဖြစ်ပါတယ်ရှင်ဒီတက်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright.
Here comes a crazy fan. Oh, up in my face. Oh no. မေးသနာကျော်စီစဉ်တက်ဆက်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။အမေရိကန်ပြည်ထောင်စုမှမဟာပွဲအသင်းနဲ့တက်ရောက်စီးပူးခဲ့တဲ့ကိုညံပိုင်တင်ရဲ့ယုံကြည်ရကိုနားဆင်ရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။ကျွန်တော်ယုံကြည်တာကတော့မြေပြည်တိုင်းပြည်မှာမဆိုလူမျိုးတိုင်းလူမျိုးတိုင်းဟာတူညီတယ်လို့ယုံကြည်တယ်ကျွန်တော်အမေရိကမလာခင်တုန်းကကျွန်တော်စိတ်ထဲမှာအမေရိကကလူတွေဟာကျွန်တော်တို့မြန်မာပြည်ကလူတွေထက်ဆဆအရရာပိုတော်တယ်လို့စိတ်ထဲမှာထင်မိတယ်ဘာဖြစ်လို့အဲ့လိုထင်လဲဆိုတော့ဟောလီဝုဒ်ရုပ်ရှင်တွေကိုကြည့်ပြီးတော့ဒီအမေရိကကမုံမြော်တိုက်တီးလေရင်တင်တင်မောတွေရင်းငုံတင်မောတွေကိုကြည့်ပြီးသူတို့နိုင်ငံကလူတွေတော်လိုက်တာဒီလောက်ကြည့်ကြခံရတဲ့အရာတွေကိုစောင့်နေပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကားတစ်စီးတောင်အင်ဂျင်တစ်လုံးတောင်ချင်းမြအောင်မထုတ်နိုင်သေးဘူးလို့စိတ်ထဲမှာထင်နေ။အဲတော့ဟိုစဉ်းစားကြည့်လိုက်ရင်တော့ကျွန်တော်တို့မြန်မာပြည်ညံ့လိုက်တာလို့စိတ်ထဲမှာထင်နေ။ဒါပေမဲ့ကျွန်တော်ကိုယ်တိုင်အမေရိကရောက်တဲ့အခါဘာကိုသွားပြီးတွေ့လဲဆိုတော့ဒီကလူတွေလည်းလူတွေပဲမြန်မာပြည်မှာလူလည်းမြန်မာပြည်မှာလူပဲဒီကလူတွေအဲ့လေတော်တဲ့လူကတော်တယ်ညံ့တဲ့လူကညံ့တယ်အဲ့တော့ကျွန်တော်ကလူတွေအားလုံးဟာတူရဲသားနဲ့ဘာဖြစ်လို့ချမ်းသာတဲ့နိုင်ငံကချမ်းသာပြီးကျွန်တော်တို့နိုင်ငံကဆင်းရဲနေလဲလို့ကျွန်တော်စဉ်းစားမိတော့နောက်ဆုံးရတဲ့အဖြေကဒါဒီအားလုံးဟာစနစ်ကြောင်လို့ကျွန်တော်ကောက်ချက်ချမိတယ်ဥပမာအမေရိကကအစိုးရဝန်ထမ်းတွေအားရေးပူရအားဖြင့်လက်မစားလို့ဒီမှာဒီမှာကတော့အများကြီးသိတဲ့အတိုင်းပဲအချင်းပြတ်မှုကအများများတယ်ဒါကိုကြည့်ပြီးအမေရိကန်လူမျိုးတွေဟာကျွန်တော်တို့လူမျိုးတွေထက် အချင်းစာရိတ်တာဝန်ထမ်းစိတ်ဓာတ်ပိုကောင်းတယ်လို့အပေါ်ရန်ကောက်ဆက်ဆွေးလို့ရတယ်။ဒါပေမဲ့ကျွန်တော်တို့နားလည်ထားမယ့်အချက်ကဒီအမေရိကန်လူမျိုးတွေလည်းကျွန်တော်တို့ကြီးပြင်းခဲ့တဲ့စနစ်အောက်မှာကြီးပြင်းခဲ့ရင်ဒီအမေရိကန်ရဲတွေလည်းလက်စားမှာပဲလို့ကျွန်တော်ယုံကြည်တယ်။အလားတူပဲကျွန်တော်တို့မြန်မာလူမျိုးတွေလည်းစနစ်ကောင်းကောင်းအောက်မှာကြီးပြင်းလာတယ်လို့ရှိရင်ကျွန်တော်တို့မြန်မာဝန်ထမ်းအများစုကလက်စားကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကျွန်တော်တို့ဟာအမေရိကန်မှမဟုတ်တရုတ်ရုရှားပဲလူမျိုးကောင်းမှာအထင်ကြီးကြမလို့လို့အထင်ပေးစရာလည်းမလိုဘူးမိကုန်းချောင်းအရင်တိုင်းပြည်ပြည်မှာလူမျိုးဆိုတာထက်စနစ်ကလာတိုင်းပြည်ကံကြမ္မာကိုအဆုံးဖြတ်ပေးတာလို့ကျွန်တော်ယုံကြည်တယ်အမေရိကန်ကမှကတော့အရင်ကံကောင်းတဲ့အချက်ကအမေရိကန်ကိုစပြီးထိထောင်ခဲ့တဲ့ဒီ founding father လို့ခေါ်တဲ့လူတွေကကိုအရင်လဲတော်တဲ့အပြင်စိတ်ထားလည်းမှန်တဲ့အတွက်ကိုပိုင်အာဏာကိုယူဖို့မစင်စားဘဲနဲ့တိုင်းပြည်အတွက်အရင်ကောင်းတဲ့စနစ်ကိုချပီးနိုင်ခဲ့တယ်အာကျွန်တော်လည်းဒီနေရာကနေပြီးတော့မြန်မာပြည်မှာစနစ်ကောင်းတစ်ခုအချိန်တိုအတွင်းမှာတည်ဆောက်နိုင်ဖို့ညွှန်လင်းပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တည်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစာမားတွေကို VOA Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်သလိုထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်view american တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကို washington dc မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့ဒီမနက်ဖြန်မနက်ပိုင်းမနက်6နာရီကနေ9နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ32 40 49နဲ့50တို့ကနေဖန်ယူနားဆင်လို့ရပါတယ်ရှင်အခုကတော့အစီအစဉ်အဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကတက်လက်ကြီးညာပေးပါဦးမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံရဲ့ညီငယ်လူငန်းစေပြန်လည်စတင်နိုင်မှုဆွေးနွေးပွဲကိုဒီကနေ့မှာပါကစ္စတန်နိုင်ငံကကမကထပြုလုပ်ကျင်းပပေးနေပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်နစ္စတန်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ပါတယ်။အမျိုးသားပြန်လည်သစ်မြေရေးလူငန်းစဉ်ရဲ့အဓိကရည်ရွယ်ချက်ဟာတာလီဘန်အဖွဲ့ကိုတွေ့ဆုံဆွေးနွေးပွဲစကဝိုင်းစီခေါ်ဆောင်လာနိုင်တဲ့အခြေအနေမျိုးကိုဖန်တီးဖို့ဖြစ်ပြီးသူတို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေအောင်မြင်ဖို့အကြမ်းဖက်မှုလှုပ်ဆောင်နေတာတွေကိုရပ်တန့်သွားအောင်တိုက်တွန်းဖြောင်းပြသွားနိုင်ဖို့ဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရီဖ်ရဲ့နိုင်ငံဂျာယီယာအကြံပေးစာတက်အဇစ်ကဒီဆွေးနွေးပွဲအဖွဲ့အမှာစကားပြောကြရမှာထည့်သွင်းပြောဆိုသွားပါတယ်။ Saudi Arabia နိုင်ငံအနေနဲ့အစွန်းရောက်တွေကိုထောက်ခံပြီးဂိုင်းကနာကွဲပြားနေတဲ့အမုန်းတရားတွေကိုပိုအားကောင်းလာအောင်လှုံ့ဆော်တာနဲ့အရှေ့အလယ်ပိုင်းဒေသမှာတည်ငြိမ်မှုရှိဖို့လှုံ့ဆော်မှုမှာအဓိကနေရာကနေပါဝင်တာဆိုတဲ့ဒီနှစ်ခုအကြားတစ်ခုကိုကြွေးချယ်ရမယ်လို့အီရန်နိုင်ငံသားရေးဝန်ကြီး Javad Zarif ကပြောကြားလိုက်ပါတယ်။တနင်္လာနေ့တော့ New York Times သတင်းစာရဲ့အတွေ့အမြင်ကဏ္ဍဆောင်းပါးမှာ Mr. Zarif ကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်သဘောတူထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကို Saudi ကဆန့်ကျင်နေတာနဲ့ယီမန်နိုင်ငံမှာအီရန်တပ်မတ်အဆောက်အုံတွေကို Saudi ကတိုက်ခိုက်တာတွေနဲ့မနစ်ကဟတ်ဖျားဖူးပွဲတော်မှာလူပိပြီးအီရန်နိုင်ငံသားတွေယာနေချီတည်ဆုံခဲ့ရတာတွေအတွက် sorry ကိုအပြစ်တင်ထားပါဗျ။ဂျာမနီနိုင်ငံခေါ်လုံးမျိုးကနှစ်တစ်ကူကြိုဆိုပွဲအတွင်းအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေဟာရွှေပြောင်းဝင်ရောက်သူတွေဖြစ်နိုင်တယ်ဆိုတဲ့အထောက်အထားတွေကိုတွေ့ရတယ်လို့ဂျာမနီအာဏာပိုင်တွေကပြောပါဗျ။ရဲစုံစမ်းတွေ့ရှိချက်နဲ့မြင်းမြင့်သက်သေတွေရဲ့ထွက်ဆိုချက်အရအဲ့လိုကျူးလွန်သူတွေဟာမြောက်အာဖရိကနဲ့အာရဗ်တွေဖြစ်တဲ့ဆိုတဲ့အထောက်အထားမျိုးတွေ့ရတယ်လို့ဆိုပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip sisk ဖြစ်ပါတယ်ကျွန်မကခင်ပြူထွေးပါရှင် view american တန်ရဲ့ကြာတာရင်းညအစီအစဉ်တွေကို9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 30နဲ့25 50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1509ကနေအတန်လွှင့်ခဲ့တာပါတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ PUE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.